Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်ဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်ဩဂုတ်လ23ရက်စနေနေ့မနေ့ခင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ2440 51နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံဖြစ်နဲ့ direct ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာမနက်ခင်းမှာသောရရှိများရှင်ကျမတင်ကြီးထိုက်ပါဦးခင်မောင်စုမင်းနဲ့အတူသတင်းတွေတင်ပြပါမယ်။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ရဲ့အင်ကနေထိတ်တန့်လျှို့ဝှက်ဆက်ရွက်စံဆက်ရုံကို FBI ကတင်စီရမိခဲ့ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးမစ်ရှယ်ဘက်ရှလေးဟာရှေ့သတင်းပတ်ထဲဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်တဲ့အခါမှာတော့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုလည်းတွားရောက်မှာဖြစ်ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်။ဟုတ်ကဲ့ပါခင်ဗျာ။အဲ့လိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့ကချင်ပြည်နယ်ဘက်မှာ KIA ပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တွေကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေသခံထောင်ကျော်ထွက်ပြေးတိမ်းရှောင်နေရပါတယ
်။လက်မခံရထောင်ကျော်ဟိမနေ့ကဆိုရင်800လောက်ရောက်တဲ့ခါကျတော့လက်မခံနိုင်တော့ဘူးလို့တိုင်းလောင်တော့ပါခုပြီးမယ်လို့အဲ့လိုပြောရတာပြောတဲ့ခါကျတော့အချို့တွေကမတော်ချင်မဲနဲ့လို့က
ဒေသခံတူဦးပြောကြားသွားတာဖြစ်ပါတယ်။ဒီတဲ့ရင်အပြင်ပြည်ပမှာတွားရောက်အလုတ်လုတ်ချင်တဲ့လူငယ်တွေငွေလိမ်သူတွေရဲ့ပြစ်မှတ်ဖြစ်လာတဲ့တရင်ပြဖို့ချက်နဲ့ထိုင်းနိုင်ငံမှာအလုတ်သမားတွေကိုအခြေခံလုခလာစာတိုးပြီးတဲ့အကြောင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်အောင်မှာပါ။အခုရင်ဆုံးတော့ထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးပါအောင်ခင်ဗျာ။
အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ရဲ့အပန်းဖြေအင်ကိုရှာဖွေမှုအတွင်းပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကသိရှိရမိတဲ့အထက်ထိတ်တန့်လျှို့ဝှက်အဆင့်သတ်မှတ်ထားတဲ့မှတ်တမ်းတွေပါဝင်ကြောင်းတရားရုံးမှတ်တမ်းတွေမှာဖော်ပြထားပါတယ်။ဒီသတင်းပါအစောပိုင်းကဖလော်ရီဒါပြည်နယ်မှာရှိတဲ့မိုင်လာဂိုအင်ကိုတင်းနှင်းလာနေကရုတ်တရက်ဝင်ရောက်ရှာဖွေခွင့်ပြုခဲ့တဲ့ဝရမ်းနဲ့သိရှိရမိတဲ့စီးရင်ကိုပြည်ထောင်စုတရားသူကြီးကအများပြည်သူသိရှိအောင်တောက်ချန်နေကထုတ်ပြန်လိုက်တာပါ။တရားရုံးကထုတ်ပြန်ခဲ့တဲ့ FBI ရဲ့သိရှိရမည့်စီးရင်မှာတော့လျှို့ဝှက်နဲ့ထိတ်တန့်လျှို့ဝှက်အဆင့်သတ်မှတ်ထားတာတချို့လည်းပါဝင်ပါတယ်။ဆရွေစရန်တီရဲ့အသေးစိတ်အကြောင်းအရာဒါမှမဟုတ်လေဘလို့သတင်းအချက်အလက်တွေပါဝင်တယ်လဲဆိုတာနဲ့ပတ်သက်လို့တော့တရားရုံးမှတ်တမ်းမှာဖော်ပြမထားပါဘူး။ Florida အင်ယာကနေတောက်ကြနေတော့ချင်းFlorida အင်ယာကနေ FBI တာဝန်ရှိသူတွေတင်ဆက်သွားတဲ့ဆက်ရွယ်စရန်တီအလုံးဟာလျှို့ဝှက်အဆင့်ကနေပဲဖြက်ပြီးသားဖြစ်ကြောင်းတောက်ချန်နေတို့ကြီးညာချက်မှာ Trump ကပြောဆိုထားပါတယ်။တကယ်လို့တရားရေးဌာနကတောင်းဆိုခဲ့ရင်လည်းအဲ့ဒီဆက်ရွယ်စရန်တီကိုသူကလွှဲပြောင်းပေးမှာဖြစ်တယ်လို့လည်းသမ္မတဟောင်း Trump ကပြောဆိုထားပါတယ်။တာဝန်ထမ်းဆောင်စေသမ္မတတွေအနေနဲ့အချက်လက်တွေကိုလျှို့ဝှက်အဆင့်ကနေပယ်ဖျက်ခွင့်အာဏာရှိပေမဲ့လည်းယာရုကဆင်းပြီဆိုတာနဲ့အဲ့ဒီအခွင့်အာဏာမရှိတော့ပါဘူး။တစ်ချိန်တည်းမှာပဲဒီဆက်ရွက်စတန်းတွေကိုလျှို့ဝှက်အဆင့်ကနေပယ်ဖျက်ပြီးသားလားဆိုတာကလည်းရှင်းရှင်းလင်းလင်းမရှိပါဘူးရှင်
။ရုရှားတပ်တွေက rocket ဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ Ukraine ဘက်ကအခိုင်အမာပြောနေတဲ့နျူကလ িয়ার စွမ်းအင်3ဓာတ်ပစ်စက်ရုံကိုချက်ချင်းဝင်ရောက်စစ်ဆေးခွင့်ပေးဖို့ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။ဥရောပရဲ့အကြီးဆုံးအဲဒီဇာပိုရီယာဇွဲဓာတ်ပစ်စက်ရုံတစ်ဝိုက်ကိုရုရှားဘက်ကနောက်ထပ်ပစ်ခတ်မှုရှိကြောင်းလည်းယူကရိန်းသမ္မတဗလိုဒီမာရာဇာလင်စကီကပြောပါတယ်။တောက်ကြာနေမှာပြင်းထန်တဲ့တိုက်ပွဲတွေနဲ့လက်နက်ကြီးတွေကြားအောင်ခဲကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်။တိုက်ခိုက်မှုတွေမရရင်စုံစမ်းစစ်ဆေးသူတွေဝင်ခွင့်မပြုရင်နျူကလ িয়ার ကပ်ဘေးနဲ့ကြုံရဖို့အန္တရာယ်ရှိကြောင်းလဲ IAEA ကုလသမဂ္ဂအနုမြူအေဂျင်စီအကြီးအကဲရာဖဲဂရော့စီကသတိပေးလိုက်ပါတယ်နျူကလ িয়ার စက်ရုံကိုသိမ်းပိုက်ထားတဲ့ရုရှားတပ်ဖွဲ့တွေဟာစက်ရုံကိုအကာအကွယ်ယူပြီးယူကရိန်းတပ်တွေကိုပစ်ခတ်နေတယ်လို့လဲစွပ်စွဲချက်တွေထွက်ပေါ်နေပါတယ်ပြီးခဲ့တဲ့သတင်းတစ်ပတ်အတွင်းအဲ့ဒီစက်ရုံအနီးမှာလက်နက်ကြီးကြီးစံတွေပြင်းပြင်းထန်ထန်ကြောက်ပေါက်ကွဲခဲ့တယ်ဆိုတဲ့သတင်းတွေလဲထွက်ပေါ်ခဲ့ပါတယ်ဒါနဲ့ပတ်သက်လို့ယူကရိန်းကရောရုရှားကပါတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွဲနေကြပါတယ်ရုရှားတပ်ဖွဲ့တွေကအဲ့ဒီစက်ရုံကိုထိမ့်သိမ်းထားပေမဲ့ယူကရိန်းဝန်ထမ်းတွေကပဲဆက်လက်လုပ်ကိုင်ပေးနေရပါတယ်ကုလသမဂ္ဂအတူရမှုချုပ်အန်တိုနီယိုဂူရက်စ်ကဇာပိုရီဇယ်နျူကလ িয়ার စွမ်းအင်3ဓာတ်ပစ်စက်ရုံကိုဘယ်လိုအကြောင်းနဲ့မှစစ်ရေးအတွက်အသုံးမပြုရဘူးလို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
အီရန်ကိုထောက်ခံတဲ့ရှီးယားအဖွဲ့တွေ တောက်ချန်နေမှာအီရန်နိုင်ငံမြို့တော်ဘက်ကရက်မှာပြန်ဘက်ရှီယိုက်နိုင်ငံရေးအင်အားစုကိုရှုတ်ချတဲ့အနေနဲ့စုဝေးခဲ့ကြပါတယ်။ဩဇာညောင်းတဲ့ရှီယိုက်ဘာသာရေးခေါင်းဆောင်ရဲ့နောက်လိုက်တွေကပြီးခဲ့တဲ့လအတွင်းလွှတ်တော်ကိုစီးနှင်းခဲ့ပြီးတဲ့နောက်လွှတ်တော်အပြင်မှာထိုင်တပိတ်ဆင်နွှဲနေကြတာပါ။နှစ်ဖက်အကြားရှင်ပြိုင်မှုတွေဟာဆိုရင်အီရန်လူဦးရေတန်း40ရဲ့60ရာခိုင်နှုန်းလောက်ရှိတဲ့အီရန်ရှီယိုက်တွေကြားမှာနဲ့နဲ့ရှန်ရှန်ကွဲပြားနေတာကိုပြသနေတာဖြစ်ပါတယ်။အီရန်ထောက်ခံတဲ့အဖွဲ့တွေနဲ့မတူဘဲဘာသာရေးကောင်းဆောင်မာတာတာအယ်ဆရာကတော့ဒေတာရင်းမှာအီရန်ရဲ့အဓိကပြိုင်ဘက်ဖြစ်တဲ့ဆွန်နီအင်အားကြီးဆော်ဒီအာရေဗျအပါအဝင်အာရဗ်နိုင်ငံတွေနဲ့ပူးပြီးတော့ပူးပေါင်းဆောင်ရွက်လိုတာပါ။အီရန်ထောက်ခံတဲ့အဖွဲ့အစည်းတွေပူးပေါင်းထားတဲ့coordination framework ကတောက်ချန်နေချိတဲ့ဆန္ဒပြပွဲမှာတော့လွတ်တော်အစိုးရအဆောက်အုံတွေနဲ့နိုင်ငံတကာတန်ယုံတွေရှိရာလုံခြုံရေးတင်းကျပ်ထားတဲ့အစိမ်းရောင်နယ်မြေတွင်းကိုဝင်ရောက်ဖို့ကြိုးစားတာမျိုးမရှိခဲ့ပါဘူး။ဘက်ကရက်မြို့တော်တွင်းကအဲ့ဒီဒေသအတွင်းမှာတော့ဘာသာရေးကောင်းဆောင်အယ်ဆရာရဲ့နောက်လိုက်တွေစခန်းချနေကြတာဖြစ်ပါတယ်။တောက်ချန်နေချိတဲ့ဆန္ဒပြပွဲမတိုင်ခင်မှာတော့လုံခြုံရေးတင်းကျပ်ထားတဲ့အစိမ်းရောင်နယ်မြေတစ်ဝိုက်ကလမ်းတွေကိုအာဏာပိုင်တို့ကဘီးလက်မြေဒုံးတွေနဲ့ပိတ်ဆို့ခဲ့ပါတယ်။
1980ပြည်လွန်နှစ်တွေမှာအီရန်ကတပ်ဖြတ်ဖို့ချိန်ချောက်ခံရတဲ့ကဘာကျော်စာရေးဆရာဆယ်မန်ရရှ်တီဟာနယူးယောက်ပြည်နယ်ကဟောပြောပွဲတစ်ခုမှာတိုက်ခိုက်ခံလိုက်ရပါတယ်။နယူးယောက်ပြည်နယ်အနောက်ပိုင်းကရှားထောင်ကွာပညာရေးဌာနကတောက်ကြနေဟောပြောပွဲမှာစကားပြောဖို့မိတ်ဆက်ပေးနေချိန်မှာအမျိုးသားတဦးရုတ်တရက်တက်လာပြီးဓာတ်နဲ့တိုက်ခိုက်ခဲ့တာလို့ AP သတင်းမှာဖော်ပြထားပါတယ်။တိုက်ခိုက်ခံရတဲ့အသက်85နှစ်အရွယ်ရှိစာရေးဆရာဆယ်မန်ရရှ်တီကိုတော့လေကြောင်းကနေဆေးရုံကိုပို့ပေးခဲ့ကြောင်းလဲပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ
် We condemn what happened. We condemn all violence. And we want people to feel
ဒီဖြစ်ရပ်ကိုရှုံးချပါတယ်အကြမ်းဖက်လုပ်ရအားလုံးကိုရှုံးချပါတယ်လို့နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးကက်သေးဟိုကူးကပြောဆိုသွားတာပါတိုက်ခိုက်သူကိုတော့အခင်းဖြစ်တဲ့နေရာမှာပဲဖမ်းဆီးမိခဲ့ပါတယ်တိုက်ခိုက်သူဟာနယူးဂျာစီပြည်နယ်ကအသက်24နှစ်အရွယ်ဟာဒီမက်တာဖြစ်ကြောင်းရဲတပ်ဖွဲ့ကအတည်ပြုပေမဲ့တိုက်ခိုက်မှုကျူးလွန်တဲ့အကြောင်းရင်းကိုတော့မသိရသေးပါဘူးတိုက်ခိုက်မှုကရရှိတဲ့ဒဏ်ရာကပြင်းထန်ပေမဲ့ကုသလို့ရနိုင်တယ်လို့လည်းကုညီကုသပေးနေတဲ့ဆရာဝန်တယောက်ကပြောပါတယ်စာရေးဆရာရက်စတီဟာလွတ်လပ်မှုကိုဖော်ထုတ်ရမှာလူသိများထင်ရှားသူဖြစ်တယ်လို့အမေရိကန်အခြေစိုက်ပန်အမေရိကလွတ်လပ်တဲ့ကလောင်ရှင်များအဖွဲ့ရဲ့ဥက္ကဋ္ဌအောင်လည်းဖြစ်ပါတယ်1988ခုနှစ်ကသူရေးသားထုတ်ဝေခဲ့တဲ့ The Satanist Bazaar ဆောက်ဟာအစ္စလာမ်ဘာသာကိုစော်ကားတယ်ဆိုပြီးကမ္ဘာတဝန်းကမွတ်စလင်တွေအကြီးအကျယ်ကန့်ကွက်ခဲ့ရာမှာအိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာလူ12ဦးသေဆုံးခဲ့တဲ့အကြမ်းဖက်မှုအပါအဝင်နေရာအနှက်မှာအကြမ်းဖက်ဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ်။သူ့ဆောက်ကိုအီရန်နိုင်ငံမှာပိတ်ပင်ထားသလိုအဲ့ဒီအချိန်ကအီရန်ရဲ့အာဏာအရှိဆုံးဘာသာရေးကောင်းဆောင်အယာတိုလာခိုမီနီကလည်းစာရေးဆရာဆယ်မန်ရရှ်တီကိုတပ်ဖြတ်ဖို့အမိန့်ထုတ်ခဲ့ပါတယ်။သူ့ကိုတတ်နိုင်ရင်စုချင်းငွေဒေါ်လာ3သန်းကျော်ပေးမယ်လို့လည်းအီရန်ကကြေညာခဲ့ပါတယ်ခင်ဗျာ။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ524 kHz 12133 540 kHz 8413 551 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာဘိုင်းအစီအစဉ်ရဲ့စနေနေ့မနေ့ခင်တင်းတွေကိုဆက်လက်တင်ပြနေပါတယ်ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးမစ်ရှယ်ဘက်ရှလက်ရဲ့ရှေ့သတင်းပတ်ထဲသွားမယ်ပထမဆုံးအချိန်ဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်းမှာဒုက္ခသည်တသန်းနီးပါးနေထိုင်နေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုလည်းတွားရောက်မှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရရဲ့ဖိတ်ကြားချက်နဲ့ရှေ့သတင်းပတ်တင်းင်းကနေနေ့ကနေဗုဒ္ဓနေ့ထိခီးစဉ်သွားမယ်အကြောင်းမဟာမင်းကြီးယုံကတောက်ချန်နေမှာကြေညာပါတယ်။ဒီလကုံမှာကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးတက်တန်ကုန်ဆုံးတော့မဲ့ချီလီသမရာဟောင်းမစ်ရှယ်ဘက်ရှလက်ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်ဟာဆိုရင်ကုလသမဂ္ဂမဟာမင်းကြီးအဖြစ်နောက်ဆုံးဆောင်ရွက်ချက်လည်းဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓက္ကာခီးစဉ်အတွင်မှာတော့ဝန်ကြီးချုပ်ရှိခ်ဟာစီနာနဲ့တခြားသောဝန်ကြီးတွေနဲ့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးတွေ့ဆုံဖို့စီစဉ်ထားပါတယ်။လူ့ခွင့်ရေးမဟာမင်းကြီးကကောက်ဆက်ပစားကိုလည်းတွားရောက်ပြီးမြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေနေထိုင်ရာစခန်းတွေကိုတွားရောက်မှာဖြစ်ပြီးဒုက္ခသည်တွေတာဝန်ရှိသူတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံမယ်လို့လည်းမဟာမင်းကြီးရုံးရဲ့ကြေညာချက်မှာဖော်ပြပါတယ်။ ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာတွေထွက်ပြေးတင်းရှောင်ခဲ့ရတာဟာအခုလအတွင်း၅နှစ်ပြည့်မြောက်ချိန်နဲ့လဲလူ့အခွင့်အရေးမဟာမင်းကြီးရဲ့ခီးစဉ်တိုက်ဆိုင်နေပါတယ်ရှင်
။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရဲ့ထိုင်ဝမ်ခီးစဉ်ကိုတရုတ်ကအလွန်အကျွံတုံ့ပြန်တာဟာထိုင်ဝမ်ရေလက်ကြားအနေအထားကိုပြောင်းလဲဖို့ကြိုးစားတဲ့အကြောင်းပြချက်တစ်ခုသာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုရဲ့အင်ဒိုပစိဖိတ်ဒေသပူးပေါင်းဆောင်ရွက်ရေးတာဝန်ခံကတ်ကမ်ဘဲလ်ကတောက်ချာနေကပြောပါတယ်အမေရိကန်ရဲ့တုံ့ပြန်မှုဟာစိတ်ရှည်ပြီးထိရောက်မှုရှိကတရုတ်တို့ရဲ့ဒေသတွင်းမတည်မငြိမ်ဖြစ်အောင်ပိုပြီးလှုံ့ဆော်လာတဲ့အပြုအမူတွေကိုအမေရိကန်တပ်တွေကစောင့်ကြည့်လိမ့်မယ်လို့လည်းသတင်းသမားတွေကပြောပါတယ်တရုတ်တို့ရဲ့ရန်စားတဲ့လုပ်ရဟာမပြေဆုံးသေးကြောင်းနဲ့ရှေ့သတင်းပတ်တွေလာမဲ့လတွေမှာလည်းဆက်ပြီးလှုံ့ဆော်လိမ့်မယ်လို့မျှော်လင့်ရကြောင်းသူကပြောပါတယ်ထိုင်ဝမ်ကျွန်းပတ်လည်မှာလည်းတရုတ်စစ်သည်မိုးတွေတော်တော်များများရှိနေသေးကြောင်းသူကထပ်လောင်းပြောပြပါတယ်။ထိုင်ဝမ်သမ္မတဆိုင်ယွန်ဝမ်ကလည်းထိုင်ဝမ်ကျွန်းတဝိုက်တရုတ်ပြည်မာကြီးရဲ့အကြီးမားဆုံးစစ်ရေးလေ့ကျင့်မှုဟာရောကြသွားပြီမဲ့ချိန်ချောက်မှုတွေကတော့အရင်တိုင်းရှိနေသေးပဲလို့ပြောဆိုပါတယ်ခင်ဗျာ။
အင်ဒိုနီးရှားအမေရိကန်ပြည်ထောင်စုနယ်မဟာမိတ်နိုင်ငံတွေကထောင်ချီးတဲ့တပ်ဖွဲ့ဝင်တွေတောက်ချာနေမှာကြီးအစ်စ်နဲ့စည်ရေးလေ့ကျင့်ခဲ့ကြပါတယ်။ထိုင်ဝမ်နီးတဝိုက်မှာမတိမငိမ့်ဖြစ်စေတဲ့တရုတ်ရဲ့လုပ်ရက်တွေနောက်ပိုင်းဒေတာရင်းဆိုင်ရာပြစ်ပခတ်ကိုကြိုတင်ကာကွယ်ရေးအမေရိကန်ဆိုရာရဲ့ဆောင်ရွက်ချက်တစ်စိတ်တစ်ပိုင်းဖြစ်တယ်လို့လည်းအမေရိကန်ထိပ်တန်းစစ်ဗိုလ်ချုပ်ကြီးကပြောပါတယ်
။ Doing everything to ensure we are preventing conflict.
ဒေတာရင်းမှာပြည်ပခတွေချိုးတင်ကာကွယ်နိုင်ရေးအတွက်အချင်းပြည့်ဆောင်ရွက်နေကြောင်းအမေရိကန်ရဲ့အင်ဒိုပစိဖိတ်တပ်မတ်ရဲ့အကြီးအကဲရေးတပ်ဗိုလ်ချုပ်ကြီးဂျွန်အကီလီနိုကပြောဆိုခဲ့တာပါတရုတ်ဘက်ကပို့ပြီးအတင့်ရဲလာတဲ့အပေါ်မှာအမေရိကန်နဲ့အာရှမဟာမိတ်တွေကြားပို့ပြီးတော့စိုးရိမ်လာနေပေမဲ့လည်းအရင်ကထက်ပို့ပြီးကြီးမားကျယ်ပြန့်တဲ့စီးရီးလေ့ကျင့်မှုကတော့ဘယ်နိုင်ငံကမှရွေတာမဟုတ်ဘူးလို့လည်းအမေရိကန်ပြည်ထောင်စုကပြောဆိုထားပါတယ်တရုတ်ကသူ့ပိုင်တဲ့အဖြစ်ပြောနေတဲ့ထိုင်ဝမ်ကျွန်းကိုပြီးခဲ့တဲ့သတင်းပတ်အတွင်းအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီတွားရောက်ခဲ့ပြီးနောက်တရုတ်ဘက်ကမကြေမနက်တုံ့ပြန်ချက်တွေနဲ့အတူထိုင်ဝမ်အနည်းတဝိုက်စီးရီးလေ့ကျင့်မှုအကြီးအကျယ်လုပ်ခဲ့ပြီးတဲ့နောက်အခုအင်ဒိုနီးရှားကစီးရီးလေ့ကျင့်မှုထွက်ပေါ်လာတာဖြစ်ပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်အဖွဲ့အာဏာရရှိပြီးတစ်နှစ်အကြာမှစီးပွားရေးကိုစီမံခန့်ခွဲဖို့ကြိုးစားပေမဲ့မိုးကောင်မှုကိုဗစ်ကာယောဂါတို့ကြောင့်ယုံကြည်မှုတွေရရှိအောင်ဆောင်ရွက်နိုင်ခြင်းမရှိဘဲဆုတ်ယုတ်သွားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကလည်းအာဖဂန်နစ္စတန်နိုင်ငံရဲ့ဒေါ်လာ9ဘီလီယံကိုထိန်းချုပ်ထားလိုက်ပြီးအဲ့ဒီငွေတွေကိုပြန်ပေးဖို့အတွက်အမျိုးသမီးအခွင့်အရေးနဲ့အားလုံးပါဝင်တဲ့အစိုးရဖွဲ့စည်းရေးတို့နဲ့ချိတ်ဆက်ထားပါတယ်။ဒါအပြင်အဲ့ဒီငွေတွေကိုပြန်လွှဲပေးဖို့အတွက်အမေရိကန်နဲ့တာလီဘန်တို့အပြန်အလှန်ဆိုပြချက်တွေပြုလုပ်ခဲ့ကြပေမဲ့သဘောတူညီမှုတွေမရရှိခဲ့ပါဘူး။တာလီဘန်တို့ကပညာရေးနဲ့လွတ်လပ်ခွင့်ကိုအစ္စလာမစ်ဥပဒေပေါင်းအတွင်းမှာထားပါတယ်။အလားတူအမျိုးသမီးပညာရေးကိုလည်းနိုင်ငံတကာတောင်းဆိုထားသလိုမဟုတ်ဘဲအစ္စလာမ်မူပေါင်းအတွင်းမှာပဲသတ်မှတ်ထားပါတယ်ခင်ဗျာ
။စနေနေ့မနေ့ကထေတန်းရောက်မြန်မာနိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုခင်မောင်စိုးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာသတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုဇက်တိုက်စုစုလို့ထုတ်လွှင့်သွားမှာဖြစ်ပါတယ်ပထမဦးဆုံးကတော့ဒီကချင်းဆယ်စင်းရွာတိုက်ပွဲမှာဒေသခံတချို့ပိတ်မိနေတဲ့အကြောင်းကိုပြောပြခြင်းပါတယ်ကချင်းလွတ်မြောက်ရေး KIA တပ်ဖွဲ့နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကတစ်ဖက်စစ်ကောင်စီတပ်ဖွဲ့တွေကတစ်ဖက်တိုက်ပွဲဖြစ်ပွားနေတဲ့ဖားကန်းမြို့နယ်ဆယ်စင်းရွာကစစ်ပီးဒုက္ခတွေတထောင်လောက်တာမခံရွာဘက်ကိုတင်းရှောင်နေပြီးနေရီထိုင်ရအခက်ခဲကြုံနေရပါတယ်စစ်ကောင်စီတပ်စခန်းတွေနဲ့ SND ရှမ်းပြည်တပ်စခန်းတွေကို KIA ပူးပေါင်းတပ်ဖွဲ့တွေကတွားရောက်ထိုးစစ်ဆင်သလိုစစ်ကောင်စီဘက်ကလည်းလေကြောင်းကနေထိုးစစ်ဆင်ခဲ့ပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုရဲမွန်ပြောပြပေးပါဦးခင်ဗျာ
ကချင်ပြည်နယ်ဖားကန့်မြို့နယ်တာမခံရွာဘက်ကိုတင်းရှောင်လာတဲ့ရာနဲ့ချီတဲ့ဒုက္ခသည်တွေကိုစိုင်းတောင်စိတ်မှုနဲ့နတ်မဖြစ်ရွာဘက်တွေမှာကယ်ဆယ်ရေးအဖွဲ့တွေကဖြန့်ကွဲနေရာချထားပေးပါတယ်။ဩဂုတ်လ၈ရက်နေ့ကစတင်ပြီးဆယ်စင်းရွာမှာစစ်ကောင်စီတပ်စခန်းနဲ့ SNA ခေါ်ရှမ်းပြည်တပ်ဖွဲ့တပ်စခန်းတွေကို KIA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်ခဲ့ပါတယ်။ဩဂုတ်လ၉ရက်နေ့မှာစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အထိတိုက်ပွဲတွေပြင်းထန်လာခဲ့ပါတယ်။ဆယ်စင်းရွာတရွာလုံးဒီပါမိရှုခံရတယ်လို့လဲထွက်ပြေးတိမ်းရှောင်လာတဲ့ဒေသခံတွေကပြောပါရယ်ထွက်ပြေးလာတဲ့ဒုက္ခသည်တွေနေရာထိုင်ရေးအခက်အခဲတွေရင်ဆိုင်နေရတဲ့အကြောင်းစစ်ပြေးဒုက္ခသည်တွေကိုကုညီနေသူတူကပြောပါရယ်
လက်မခံရတော့အထောင်ကျော်အဲ့မနေရဆိုရှင်ရှေ့လောင်းရောက်တဲ့ခါကျတော့လက်မခံနိုင်တော့ဘူးလို့တိုင်းလောင်းတော့ပို့ပေးမယ်လို့အဲ့လိုပြောလိုက်တာပြောလိုက်တဲ့ခါကျတော့တချို့တွေကမတော်ချင်မဲနဲ့အလူကခိုးဝင်ပုံများကျွန်တော်စာတင်ကြောင်းနေလေခိုးဝင်တဲ့ခါကျတော့အထောင်ကျော်ရောရောပြဒီနေ့ထွက်လာတာကတော့ဟွာလောက်ရှိရပေါ့30ကျော်40လောက်အဲ့လောက်တော့ရှိကြကြဒိန်ဒိန်စောင်းရှားရတဲ့အခက်ခဲကတော့ကျွန်တော်တို့ဒီနေထိုင်ဖို့နေရာရဲ့နောက်ပြီးတော့ဒီကျွေးမွေးဖို့ဈေးတွေအဲ့ဒါတွေပေါ့အခုချိန်တွေကတော့နေထိုင်ဖို့ပဲဖြစ်ဖြစ်နေတော့
လက်ရှိမှာတော့တမခန်ကစာတင်ကြောင်းခရီးရန်ဖျားကြောင်းတွေမှာလူတစ်ထောင်လောက်နေရာချထားသလိုခိုမရွာနန့်ရီတောင်ရွာနဲ့ဟောင်ပါဘက်မှာလည်း400ကျော်လောက်ရောက်ရှိနေတာဖြစ်ပါတယ်တခြားနေရာတွေကိုပို့ပေးရတဲ့ဒုက္ခသည်တွေလည်းရှိနေတယ်လို့ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ
်။ဒီကဆိုရင်အားသာနံပါတ်7ပေါ့နော်။နံပါတ်7ဒီရောဘက်ကိုပို့လာကြတော့ကျွန်တော်တို့138ရောက်ဒီနေ့ဆိုလို့ရှိရင်တချို့တွေမိုးကြီးမိုးကောင်းဟိုပင်အဲ့လိုမျိုးနေရာတွေပေါ့နော်။မန္တလေးသွားချင်တဲ့လူတွေရောအကုန်လုံးသွားရစီစဉ်ပေးမှပြန်လွတ်ပြလိုက်တော့တာ။တော်တော်များတယ်ပြောပြန်လာတော့အဲ့ဒါခမန်းကြီးကတော့အရာနည်းနည်းလောက်ရှိပါ
အဂုလာကိုရဲနေကဆယ်စင်းရဲစခန်းကို KIA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေတိုက်ခိုက်တဲ့အချိန်စစ်ကောင်စီဘက်ကလေကြောင်းကနေအနည်းဆုံး9ချိန်လောက်တိုက်ခိုက်ခဲ့တယ်လို့တိုက်ပွဲအတွင်းပိတ်မိနေတဲ့ရွာသားတွေကိုလည်းစစ်ကောင်စီတပ်နဲ့ရှမ်းနီ SNA တပ်တွေကအစောပိုင်းမှာအခြားကိုထွက်ခွာခွင့်မပေးခဲ့ဘူးလို့ဒေသခံတွေကပြောပါတယ်။နောက်ပိုင်းမှာရွာသားတချို့ထွက်ခွာခွင့်ရခဲ့ပေမဲ့လည်းကြံနေသေးတဲ့လူတွေရှိတယ်လို့ပြောပါတယ်။
အဲမင်းက300ကျော်လောက်ထွက်လာတယ်အဲ့ဒါလည်းပဲထုတ်ပေးလိုက်တယ်လေချမ်းလေးရတော့တော့မင်းတို့ကြောင့်မကြမ်းနေသေးတာကိုအားလုံးဆက်ချင်ပါရှင
်ဖားကင်းမြို့နယ်ဆယ်စင်းရွာအနီးပတ်ဝန်းကျင်ကိုစစ်ကောင်စီတပ်တွေကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ရွှေမော်တွေမှာလောက်ကင်နေသူလူ300လောက်ကြာတာပရိနေကထွက်ပြေးခဲ့ရကြောင်းဒေသခံ KNG ကချင်းသတင်းဌာနမှဖော်ပြထားပါတယ်ကချင်းပြည်နယ်အတွင်းတိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကလောလောဆယ်သတင်းထုတ်ပြန်ထားတာမရှိသေးသလိုအရက်သားတွေထိခိုက်ဒဏ်ရာရတဲ့သတင်းတွေနဲ့ပတ်သက်လို့တိကျအတည်ပြုချက်မရနိုင်သေးပါဘူးခင်ဗျာ
ကိုရဲမွန်ပြောပြသွားတာပါခင်ဗျာထိုင်းနိုင်ငံမှာအလို့သမားတွေလောက်ခလာစွာတိုးတဲ့သတင်းကိုမတင်ဆက်ခင်မှာပြည်ပသွားရောက်လူသူတွေနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ချင်ပါတယ်ပြည်တွင်းမှာအလို့ကန်ရှာပါပြီးစီးပွားရေးအကြမ်းတမ်းနဲ့ရင်ဆိုင်နေရတာကြောင့်မြန်မာလူငယ်အများစုဟာထိုင်းနဲ့မလေးရှားကိုတရားမဝင်တဲ့နှီးနဲ့သွားဖို့ကြိုးပမ်းလာကြပါတယ်။အများစုကနေဆက်မှာဖမ်းဆီးခံရပြီးတချို့ကလည်းလူကုန်ကူးတဲ့ပွဲစားတွေရဲ့လိင်လင်လှည့်ပြားမှုကြောင့်ငွေကြေးဆုံးရှုံးမှုတွေနဲ့ကြုံနေရပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့မတ်ဆွမွန်ပြောပြမှာဖြစ်ပါတယ
်။ပြည်တွင်းမှာလောက်ကင်ရှားပါပြီးတော့စီးပွားရေးအကျပ်တဲတွေနဲ့ရင်ဆိုင်နေရတာကြောင့်ပြည်ပကိုတရားမဝင်အောက်လန်းကနေထွက်ခွာနေတဲ့မြန်မာလူငယ်တွေတဖြည်းဖြည်းများလာနေပြီလို့အလို့သမားရေးကူညီပေးနေသူတွေကပြောပါတယ်။နေမည်မတည်ငြိမ်မှုစီးပွားရေးအကျပ်တဲဝင်ငွေကွာဟမှုနဲ့အလုတ်ကင်အခွင့်အလမ်းနှဲပါမှုကအဓိကပြဿနာဖြစ်နေတာလို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FED ရဲ့အလုတ်သမားရေးဌာနကဦးမိုးဝေက VOA မြန်မာပိုင်းကိုပြောပြပါဗျာ
။ဝေသားနေတော့ပြောရမှာပေါ့လေဒီလူတွေကသူတို့မိတ်လို့ပေးပြီးတော့ဟောခွန်ဆွဲဆောင်တာပေါ့ဥမာလမ်းစိတ်လေးပဲလောဆယ်ဒီမှာပေးဟိုဖိတ်ရောက်မှာလုတ်ခွင့်တဲ့ရောက်ပြီးမှသူတို့ပေးဆိုတဲ့ပုံစံမျိုးလိုက်ပါပြီးတော့ဟိုရောက်တော့တောင်းဆိုနေကြတာလည်းရှိတယ်ဖန်ခံရတာလည်းရှိတယ်အလုတ်ရှင်ကညတရားမဟုတ်လို့ဆိုချိုးရတယ်လက်ခံကိုချိုးရလက်ခံကြတယ်ဒါကြောင့်မလို့ဒီစိတ်မိနေတာလေချိုးလို့ခံရတယ်မှလကြပြီးဆောက်ဆိုင်ရတာလေအဲ့လိုမျိုးလေးဖြစ်ပေါ်နေတာဖြစ်တယ်ခင်ဗျာ
လူကုန်ကူးတဲ့သူတွေကမလေးရှားကိုသွားမဲ့လူတစ်ယောက်ကိုကြက်နှစ်သိန်းခွဲနဲ့စုဆောင်းခေါ်ယူပြီးတော့ဒဝယ်မျိုးကနေတဆင့်ကားဒါမှမဟုတ်ဆက်လီနဲ့မလေးရှားကိုတဆင့်ကူးနေကြတာပါအများစုကတော့အလိန်ခံရပြီးတော့လန်ခီတဝက်မာတွေနောက်ကျောင်းပြန်လှည့်နေရတယ်လို့မလေးရှားသွားမဲ့လူငယ်တွေကိုလိုက်ပြီးတော့ပို့ဆောင်ပေးနေတဲ့ကားပိုင်ရှင်တဦးကလည်း VOA ကိုပြောပြပါတယ
်ဝယ်သားဤကကျွန်တော်ကားကိုဟိုတိုင်းမော်နေကားကားတယ်ကားငါးပြီးမော်လမြောင်ကူးပြီးတော့မော်လမြောင်ကားတစ်စီးကိုနှစ်သိန်းနဲ့ကျွန်တော်လိုက်သွားပြီးခဲ့ပြီးတော့ကျွန်တော်တို့ပြဿနာတက်တော့သူကနောက်ပိတ်တော့သူကအဲ့မှာဝယ်သားတွေအကန်ပတ်သက်ပြီးကောက်ပြီးတော့အဲကြလည်းမမပူဝဲနဲ့သူကပတ်သက်ပြီးကလေးတွေပြတ်သက်ပြီးတိုင်နေရပုံမှန်မှုဖြစ်သူကလူတော်တော်နဲ့အလုပ်ဖြစ်တယ်အဲ့ဒီနဲ့တော့တော့ကားပြေငါးကြီးငါးကြီးဆိုရင်တတိယလေးအောင်လည်းပဲအများကြီးပါပါ
တရားမဝင် MOU တွေနဲ့သွားတဲ့ကုန်ကြစည်ရိတ်ထက်နည်းတယ်လို့ဆိုပေမဲ့ခရီးစည်ရိတ်လန်တရာကနဲ့စစ်စည်ရိတ်ဂိတ်ကြီးတွေကြောင့်တယောက်ကိုမြန်မာငွေ10သိန်းကျော်လောက်ထိကုန်ကြပါတယ်စစ်စေးရေးခိတ်တွေကလည်းဒီလိုပြပကိုထွက်ခွာကြမယ်လူငယ်တွေစီကနေအကျိုးအမြတ်တွေရယူနေကြတယ်လို့ကားပိုင်ရှင်တူကသူ့အတွေ့အကြုံပြောပြပါဗျ
။ဟိုလမ်းမှာခိတ်ကြီးကတရားကို3000ပေးရတာရှိတယ်။တရားဆိုရင်တောင်းမှ600ပါ။600ချက်3000တပိတ်တန်းပေးရတာခိတ်ကြီးကခိတ်ကပိတ်တယ်တော့မရှိဘူး။ဟိုကတော့600ချက်တောင်းလာတယ်600တောင်းလာဘေးနေရမလို့ဟိုဘူတော်ဘူတွေအခုတော့ပဲ။
ဒီလိုမျိုးကိစ္စတွေဖြစ်နေပြီမဲ့တရားဝင်လုံသားစေလွှမှုနဲ့နေဆက်ဖြတ်ကျော်တာမဟုတ်တဲ့အတွက်တစ်ဖက်နိုင်ငံကိုရောက်သွားသည်ဖြစ်စေသူတို့အတွက်ဥပဒေအရအကာအကွယ်မရနိုင်ဘူးလို့မြန်မာအလုံသမားဌာနရဲ့အမြဲတမ်းအတွင်းဝင်ဦးညွန့်ဝင်းက VOA ကိုပြောပါတယ်
ဟိုနေဇက်ကိုတရားမဝင်ဆက်ကျော်တာဖြစ်တဲ့ကဘာကြီးရဲ့တင်းနဲ့သွားရဆိုအလုကမားလို့ဟိုပြောလို့မရအောင်မျိုးစုံဖြစ်နိုင်တယ်ဆိုအဲ့ဒါအတွက်တော့ကျွန်တော်ဝန်ကြီးဌာနကနေကြံရမ်းတဲ့အလုကမားဥပဒေရကျွန်တော်ဘာမှကာကွယ်ပေးလို့မရဘူးနောက်တစ်ခါကျွန်တော်တို့ထိုင်းနိုင်ငံနဲ့အခု MOU ဒီတို့သားခြေလွေးတိုင်ရာအဲသဘောတူထားတဲ့အချက်တွေရတယ်အဲ့လိုတရားမဝင်ကူးတဲ့သူတွေအတွက်ဘာမှအဲ့ဒီဟာမှာကျွန်တော်တို့ဟိုသဘောတူထားတာဂရိတူထားတာဘာတစ်ခုမှမရှိပါဘူး
မလေးရှားနိုင်ငံဆလံကောပြည်နယ်ကနေအိမ်တိုက်ခန်းတရားကြောလောက်မှာတရားမဝင်နေထိုင်နေတဲ့မြန်မာနိုင်ငံသားတရားကြောကိုမလေးရှားရဲတပ်ဖွဲ့ကပြီးခဲ့တဲ့တနင်္လာနေ့ကဖမ်းဆီးလိုက်တာဖြစ်ပါတယ်အလားတူပဲထိုင်းနိုင်ငံတွင်းကိုရောက်လာတဲ့တရားမဝင်မြန်မာနိုင်ငံသားတွေလည်းအများပြားရှိနေပြီးတော့နေတိုင်းလိုလိုအစုလိုက်အပြုံလိုက်ဖမ်းဆီးခံနေရပါတယ်ဒါပေမဲ့လို့ပြည်တွင်းအလုတ်ကိုင်ရှားပါမှုတွေဖြစ်နေတာကြောင့်ဒီလိုပြည်ပကိုထွက်ခွာနေကြတဲ့လူငယ်တွေအတွက်စိန်ခေါ်မှုတွေကတော့ရက်တက်နိုင်မှာမဟုတ်ဘူးလို့အလုတ်သမားကြီးရအဖွဲ့အစည်းတွေကပြောနေကြပါတယ်ရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိပ်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါမြန်မာပြည်ရဲ့စနေနေ့မနေ့ကင် VOA ရဲ့အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာကဘာကျော်ဘင်္ဂလီကဗျာဆရာကြီး Rabindranath Tagore ရဲ့တေးသချင်းနေနဲ့ပတ်သက်တဲ့မေးမြန်းချက်မတင်ပြခင်မှာထိုင်းနိုင်ငံဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါထိုင်းတိုင်းနိုင်ငံလုံးပြည်နယ်89ခုကအထွေထွေအလုပ်သမားတွေကိုအခြေခံလုခလစာ900ဂိုင်နှုန်းကနေ900ဂိုင်နှုန်းအထိတိုးမြင့်ပေးသွားမယ်လို့ထိုင်းအလို့သမားရေးဝန်ကြီးဌာနကပြောပါတယ်။ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကဒီအကြောင်းသတင်းပေးပို့ပါတယ်
။ထိုင်းနိုင်ငံအတွင်းကပြည်နယ်89ခုမှာအလို့လုကင်နေတဲ့အထွေထွေအလို့သမားတွေကိုအခြေခံလုအပ်ကလစာတွေထပ်တိုးပေးမယ်ဆိုပြီးထိုင်းလူသမားဝန်ကြီးစုချက်ချွန်ကလင်ကသတင်းတောက်တွေနဲ့တွေ့ဆုံစင်းမှာအခုလိုပြောသွားပါတယ်။
ใช่แล้วครับเราพี่น้องประชาชนนะครับว่าให้เชื่อมั่นว่าเราจะเร่งรัดแล้วก็จะนําเข้าครม.ภายในบัญญัตินี้
ลูกตมะวินีပြောသွားတာကတော့ကုံစင်းနှုံးနေတက်လာနေတာကြောင့်အလုသမားကြီးရဲ့ခြေကန်လစာတိုးမြင့်ပေးဖို့ကိစ္စနဲ့ပတ်သက်လို့လာမဲ့2023ခုနှစ်ကစပြီးတိုးမြင့်ပေးမဲ့လုပ်ငန်းစဉ်စတင်အသက်ဝင်အောင်စီစဉ်လှုပ်ဆောင်နေပါတယ်ဒီနှစ်2022ခုနှစ်မကုန်ခင်မှာစောလင်စွာပေးနိုင်အောင်လဲအလုသမားဝန်ကြီးဌာနကဖီအားပေးလှုပ်ဆောင်နေပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါအစိုးရကိုယ်စားလှယ်အလုရှင်ကိုယ်စားလှယ်အလုသမားကိုယ်စားလှယ်တွေပါဝင်တဲ့သုံးပွင့်ဆိုင်လှူအားကတုံးသက်တဲ့ကော်မတီရဲ့ဆုံးဖြတ်ချက်အရဒီနှစ်2022ခုနှစ်မကုန်ခင်ဒီဥပဒေကိုအသက်ဝင်ဖို့သဘောတူခဲ့ကြတယ်လို့လဲထိုင်းနိုင်ငံရဲ့သတင်းတွေမှာဖော်ပြကြပါတယ်လူအားကတိုးပေးတဲ့အခါမှာတော့ပြည်နယ်အလိုက်စီးပွားရေးဖွံ့ဖြိုးတိုးတက်မှုအခြေခံပေါ်မူတည်ပြီးတိုးပေးမှာဖြစ်ပြီးပြည်နယ်တစ်ခုနဲ့တစ်ခုမတူညီဘူးလို့လဲဆိုပါရယ်ရွှေပြောင်းလူသမားအခွင့်အရေးခွန်ရက်ကတော့ထိုင်းလူသမားတမကတွေနဲ့ပူးပေါင်းပြီးပြီးခဲ့တဲ့မေလတုန်းကအလုသမားတွေရဲ့အခြေခံလူအားကကိုတနည်း462ဖက်ထိတိုးပေးဖို့တောင်းဆိုထားတယ်ဆိုပြီးဥက္ကဋ္ဌဦးအောင်ကျော်ကပြောပါရယ
်လက်ရှိထိုင်းမှာရနေ330တပကလုံးဝမလုံလောက်တဲ့အကြောင်းတုံ့ပြန်ပြီးပါဆိုတဲ့အချက်ပါဝင်ချမ်းသာမှုဖွလို့ဤကဏ္ဍအပဝင်ကျွန်တော်အများကြီးတောင်းဆိုခဲ့ပါတယ်အဲ့တော့ကျွန်တော်တို့ကျွန်တော်ဝန်ကြီးချုပ်ကိုလိမ့်မှုပြီးတောင်းဆိုတဲ့ခါမှာသူတို့ကိုယ်တိုင်စာလက်ခံရယူတဲ့ခါမှာလည်းလက်ရှိကမ္ဘာကြီးအခြေအနေကိုသူတို့နားလည်ကြောင်းနောက်ဒီလောကကလောကမှာလူလောက်တဲ့အကြံပြုလုံးဝတုံ့ပြန်ပြီးပါမယ်ဆိုတဲ့အကြောင်းစက်တင်ဘာလမကျော်ခင်မှာလုံးဝလောကကတုံ့ပြန်ပြီးပါမယ်ဆိုတဲ့အကြောင်းကျွန်တော်တို့ကတိပေးခဲ့ပါတယ်ကျွန်တော်တောင်းထားတာတိုင်းနိုင်ငံလုံးမှာရှိသောထိုင်းမြန်မာခံပေါ်ပြလာဦးပြည်နာလို့ဒီမှာအလုံးအခြေခံလောကကိုချစ်နိုင်လောက492ပါပြီးပါတယ်ကျွန်တော်တောင်းဆိုခဲ့တာပါခင်ဗျာ
ထိုင်းနိုင်ငံမှာတနစ်လုံအားကလက်ရှိ300ကျော်ရရှိနေပေမဲ့မြန်မာပြည်သားလူသမားတွေကတော့အဲ့ဒီလောက်ထိမရသေးတာဒီလည်းရှိနေတာပါထိုင်းမြန်မာနယ်စပ်မြို့တွေမှာတော့တနစ်လုံအားကဘတ်ငွေ160လောက်သာရနေတဲ့လုပ်ငန်းခွင်တွေလည်းရှိနေပါတယ်အခုလိုမျိုးအခြေခံလုံအားကတိုးမြင့်တက်မှတ်လိုက်တဲ့ဥပဒေကိုတော့မကြခင်အသက်ဝင်စေဖို့မျှော်လင့်ကြောင်းအလုသမားရေးလှုပ်ရှားနေသူတွေကပြောပါတယ် ထိုင်းလူသမားဝန်ကြီးဌာနကတော့အခြေခံအလူသမားလစာတုံ့ပြန်ပေးရေးကိုလာမယ့်အောက်တိုဘာလအတွင်းလွှတ်တော်ကနေအပိသက်ဆုံးဖြတ်ဖို့အတွက်လှုံ့ဆော်နေတဲ့အကြောင်းအလူသမားရေးဝန်ကြီးစုချက်ချွန်ကလင်ကသတင်းစာရှင်းလင်းပွဲမှာထုတ်ပြန်ပြောဆိုသွားပါတယ်ရှင်
။မအေးမာရဲ့သတင်းပြဖို့ချက်ဖြစ်ပါတယ်ခင်ဗျာ။အခုတော့တွေးဆုံမေးမြန်းချက်ကိုတင်ဆက်ချင်ပါတယ်။စာပေကဗျာတေးသချင်းလောကမှာကဘာကျော်တဲ့အိန္ဒိယခေတ်သစ်စာပေလောကရဲ့ရှေ့ဆောင်ရာဘင်ဒရာနတ်တကူရဲ့တေးသချင်းနဲ့စာပေတွေဟာဘင်္ဂလီယဉ်ကျေးမှုအပေါ်အများကြီးလွှမ်းမိုးခဲ့တယ်လို့တကူရဲ့တေးသချင်းတွေကိုတည်ဆိုသူလွတ်လပ်ရေးတိုက်ပွဲဝင်တဦးလည်းဖြစ်တဲ့ဘင်္ဂလားဒေ့ရှ်အဆိုတော်မီလီယာအာလီကပြောပါတယ်ဘင်္ဂလားဒေ့ရှ်ရဲ့လွတ်လပ်ရေးတိုက်ပွဲမှာတကူရဲ့အမှုပညာတွေကအဓိကလှုပ်ဆောင်မှုတစ်ခုဖြစ်ခဲ့တယ်လို့သူကဆိုပါတယ်အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်မှာလက်တလောနေထိုင်နေတဲ့မီလီယာအလီကို VOA သတင်းတောက်အာနစ်အာမက်ကမေးမြန်းထားပါတယ်မက်ခင်ဖြူတွေကအပြည့်စုံကိုပြောပြမှာပ
ါ1973ခုနှစ်နိုဘယ်စာပေဆုရှင်အိန္ဒိယနိုင်ငံရဲ့ဆွေဆောင်ရကဝိစာဆိုကြီးရာဘင်ဒရာနတ်ဂူရဲ့ကဗျာလင်္ကာစာပေတွေဟာဘင်္ဂလားဒေ့ရှ်လူမျိုးတွေရဲ့နေစဉ်ဘဝတွေယဉ်ကျေးမှုတွေထဲမှာပါမရှိမဖြစ်အစိတ်ပိုင်းတစ်ခုလို့လွှမ်းမိုးတည်ရှိနေပါတယ်ပင်ကလေးရင်ကျေးမှုဟာတကူမပါဘဲမပြည့်စုံနိုင်ဘူးလို့တကူရဲ့တချင်းတွေတည်ဆိုရမှာနာမည်ကြီးရဲ့လွတ်လပ်ရေးတိုက်ပွဲဝင်သူတူဦးလည်းဖြစ်တဲ့မီလီယာအလီကပြောပါရယ
်ဘင်္ဂလီဂျီဘောနေရိုဘင်ဒရနတ်ချာရာက
လ်ချာရိုဘင်ဒရနတ်တကူရဲ့ကဗျာလင်္ကာစာပေရေးသားတွေဗကြီဂီတအနုပညာဖန်တီးမှုတွေကဘင်္ဂလီရင်ကျေးမှုအပေါ်မှာနက်နက်ရှိုင်ရှိုင်လွှမ်းမိုးထားပါရယ်ဘင်္ဂလီရင်ကျေးမှုဟာတကူမပါဘဲနဲ့မပြည့်စုံနိုင်ပါဘူ
းပါကစ္စတန်နိုင်ငံကြီးကနေဘင်္ဂလားဒေ့ရှ်နိုင်ငံခွဲမထွက်ခင်အချိန်တွေကဒီနေ့ဘင်္ဂလားဒေ့ရှ်နိုင်ငံဖြစ်လာတဲ့အရှေ့ပါကစ္စတန်မှာတကူးရဲ့တည်သချင်းတွေကိုအဲ့ဒီခေတ်ပါကစ္စတန်အစိုးရကပိတ်ပင်ထားခဲ့ပါတယ်။ဒီပိတ်ပင်မှုတွေကိုဒေါ်လာနဲ့ယင်ကျေးမှုဒေါ်လာရေးတရက်ရှေ့ပါကစ္စတန်မှာပေါ်ပေါက်ခဲ့တယ်လို့1982ခုနှစ်ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးတိုက်ပွဲမှာတကူးရဲ့စာပေကဗျာလင်္ကာဂီတအနုပညာတွေကအထူးကအခမ်းအနားကနေပါဝင်ခဲ့တာပါ
။ Shadin Ata Age Japan Pakistan Sarkar Rabindra Sangeet Gawa
လွတ်လပ်ရေးကာလမတိုင်ခင်ကပါကစ္စတန်အစိုးရဟာတကူးရဲ့တချင်းတွေကိုရေဒီယိုနဲ့ရုပ်သံတွေမှာလွှင့်ခွင့်မပြုခဲ့ပါဘူး။ဒါပေမဲ့လည်းဘင်္ဂလားဘာသာစကားကိုလွတ်လပ်စွာပြောဆိုခွင့်ရရေးလှုပ်ရှားမှုအပါအဝင်ယဉ်ကျေးမှုတော်လှန်ရေးကတော့ရပ်မသွားခဲ့ပါဘူး။အရှေ့ပါကစ္စတန်ကဘင်္ဂလီတွေဟာတကူးရဲ့ကဗျာစာပေတွေနဲ့ဖွံ့ဖြိုးလာခဲ့တဲ့သူတို့ရဲ့ယဉ်ကျေးမှုမှာရာဘင်ဒရာနတ်တကူးကိုခြံလှပ်ထားတာမျိုးလုံးဝလက်မခံကြပါဘူး။
တကူးရဲ့တည်ရှင်တွေဟာဘင်္ဂလားရင်ကျေးမှုတစ်စိတ်တစ်ပိုင်းဖြစ်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးဖခင်ကြီးတန်ဂါဘန်လူရှိခ်မူဂျီဘာရာမန်ကလည်းတကူးရဲ့စာပေဂီတတွေနဲ့လွှမ်းမိုးခဲ့တဲ့ဘင်္ဂလားလူမျိုးတွေရဲ့ကိုယ်ပိုင်ရင်ကျေးမှုဘာသာစကားတွေကိုထိမ့်သိမ်းဆောင်ရှောက်ခွင့်အခြေခံအခွင့်အရေးတွေရဖို့လွတ်လပ်ရေးတိုက်ပွဲအတွင်းဦးဆောင်တိုက်ပွဲဝင်တောင်းဆိုခဲ့တယ်လို့မီလီယာအလီကပြောပါတယ
်ဘွန်ဂိုဘွန်သူဂျော်ခွန်ရာဇနီတိကေဘွန်အီကနိုမစ်အဓိကာရရိုက်တ်
ဘင်္ဂါဒန်ဟူရှိခ်မူဂျီဘာရာမန်ကဘင်္ဂလီတွေကိုနိုင်ငံရေးနဲ့စီးပွားရေးဆိုင်ရာအခွင့်အရေးတွေပေးဖို့တောင်းဆိုတဲ့အချိန်မှာပြည်သူလူထုအတွက်တည်ကြားကိုယ်ပိုင်ယဉ်ကျေးမှုဆိုင်ရာအခွင့်အရေးတွေကိုပါတောင်းဆိုခဲ့ပါလေ။ဘင်္ဂလားဒေ့ရှ်ပြည်သူတွေကိုယ့်ရဲ့အတွေ့အခေါ်အမျှော်မြင်တွေကိုကိုယ့်ဘာသာစကားနဲ့တည်ကုံဖွဲ့ဆိုနိုင်တာမျိုးကိုယ်ပိုင်ဘာသာစကားနဲ့ပြောဆိုနိုင်တာမျိုးကိုသူကဖြစ်စေချင်ခဲ့တာပါ။
အိန္ဒိယနဲ့ဘင်္ဂါလီစာပေလောကရှေ့ဆောင်ကမ္ဘာကျော်အလင်္ကာစာတွေရေးဖွဲ့တည်ကုန်းခဲ့တဲ့ရာဘင်ဒရာနတ်ဂူရဲ့စာပေတွေဟာမြန်မာပြည်သူချားမှလည်းလူသိများထင်ရှားပါတယ်။တကူးကိုယ်တိုင်လည်းမြန်မာနိုင်ငံကိုနှစ်ကြိမ်လာရောက်ခဲ့ပူတာပါ။ရာဘင်ဒရာနတ်ဂူဟာ1981ခုနှစ်ဩဂတ်လ9ရက်နေ့မှာကွယ်လွန်ခဲ့ပြီးကမ္ဘာအလင်္ကာစာအုပ်ပေါင်း60လောက်နဲ့ဝိထုတုဝိထုရှိပြားဆက်စားတဲ့စာပေပေါင်းများစွာကိုရေးသားခဲ့ပြီးတော့တည်သချင်းပေါင်း3000ကျော်ကိုရေးဆက်တည်ကုန်းခဲ့ပါတယ်ရှင်။
ရာဘင်ဒရာနတ်တကူးရဲ့တချင်းတွေတီဆိုသူနဲ့မေးမြန်းထားချက်ကိုမက်ခင်ဖြူထွေးကောက်နှုတ်တင်ပြခဲ့တာပါခင်ဗျာ။တိတ်မကြခင်မှာပဲမြို့သမီးကန္တာသုတဆုံလင်အမေရိကန်တခွင်တိတ်ပိုင်တဲ့နီးပညာစတဲ့ကန္တာတွေကိုနားဆင်ရတော့မှာဖြစ်ပါတယ်။ VOA ရဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51တို့ကနေဖမ်းယူနားဆင်ပါ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာက အချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ကန်တို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UDELCET70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျူရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ထောင်တွေစီတည်မှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီเนา
ะမင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နိုင်ခွဲရှိပါပြီ VOA American Tan ရဲ့အခုလက်ရှိထုတ်လွှင့်နေတဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ2440 51အပြင် VOA ရဲ့ Facebook စာမျက်နှာကလည်းဓာတ်ရိုက်ကြည့်ရှုနိုင်တာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့တူတာဆောင်လင်းအမေရိကန်တခွင်သိပ္ပံနဲ့နီးပညာစတဲ့ကဏ္ဍတွေမှတိုင်ခင်မှာအရင်ဦးဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ချင်ပါတယ်မြန်မာပြည်တွင်ပြည်ပကဖြစ်ပွားနေတဲ့ဒေသတွေမှာလူမှုရေးအကူအညီတွေပေးနိုင်ဖို့ WLB အမျိုးသမီးအဖွဲ့ချုပ်မြန်မာနိုင်ငံအနေနဲ့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ရောဒေသခံအဖွဲ့အစည်းတွေနဲ့ပါပူးပေါင်းဆောင်ရွက်နေပါတယ်လို့ WLB ရဲ့မူဝါဒရေးရာဦးဆောင်အဖွဲ့ကပြောဆိုလိုက်ပါတယ်အမျိုးသမီးတွေအပေါ်လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုမှတ်တမ်းပြုစုပြီးတိရောက်စွာအရေးယူနိုင်ဖို့နိုင်ငံတကာနဲ့ပူးပေါင်းတိုင်ပင်ဆောင်ရွက်နေတယ်လို့လဲ WLB ရဲ့မူဝါဒရေးရာဦးဆောင်အဖွဲ့ဝင်မဇူးဇူးဗဒုံမာကပြောပါတယ်ဒေါခင်ဆိုးဝင်းကမဇူးဇူးဗဒုံမာကိုတီးတန့်တွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ
There's a path we must choose sometimes. Gotta stand up and fight sometimes. မင်္ဂလာပါရှင
်မင်္ဂလာပ
ါမဆူဘဒုံမာပေါ့နော်ဒီ WLB လို့ခေါ်တဲ့မြို့သမီးများအဖွဲ့ချုပ်ဟိုမြန်မာနိုင်ငံရဲ့ကိုစားပေါ့နော်မူဝါဒရေးရာဦးဆောင်အဖွဲ့ဝင်တယောက်အနေနဲ့ဟိုသူသိထားတာလေးမေးပါရစေ။ဘာလို့လဲဆိုတော့မြန်မာနိုင်ငံမှာအခုလောလောဆယ်ဖြစ်နေတဲ့အကျက်အတဲတွေပဋိပက္ခတွေဒီစစ်ဘေးရှောင်ဒုက္ခတွေအဲ့ဒီအကျဲတွေမှာမြန်မာအမျိုးသမီးတွေပေါ့တိုင်းရင်းသူတိုင်းရင်းသားတိုင်းရင်းသူမျိုးသမီးတွေကသူတို့တွေရဲ့ရင်ဆိုင်နေရတဲ့လောလောဆယ်အကျက်အတဲပေါ့နော်။အဲ့ဒီအကျက်အတဲပေါ့နော်။အထိုက်အလျောက်ပြေပြောက်သွားအောင်ပေါ့နော်။ဟိုဘလူများအကြံပေးခြင်းပါလဲရှင်
။ဟုတ်ပထမဦးဆုံးအနေနဲ့ပေါ့နော်။ခုလိုမျိုး VOE ရဲ့ဒီ interview အစီအစဉ်မှာပါဝင်ခွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ်လို့ကျမတို့မြန်မာအမျိုးသမီးအဖွဲ့ချုပ်မြန်မာနိုင်ငံအနေနဲ့ဆိုလို့ရှင်တော့သူကဟိုအမျိုးသမီးနိုင်ငံရေးအဖွဲ့အစည်းဖြစ်တယ်လို့ကျမတို့တရားဝင်ကြေညာပြီးသားဖြစ်တယ်။ဒီပြန်တဲ့တဲ့ဟို WMB အနေနဲ့ဆိုလို့ရှင်ပေါ့နော်တော်လန်ရေးတိုင်းနာတန်တူညီများရေးသူတို့ဖြစ်ကြမတန်တူညီများမှုရဖို့အတွက်ဟိုလောက်ခဲ့တာနှစ်ပေါင်းဒီတော်လန်ရေးတိုက်ပွဲဝင်ခဲ့တာနှစ်ပေါင်း20ကျော်ခဲ့ပြီဖြစ်တယ်ပေါ့နော်။အဲ့လိုပဲဒီຫນွေဦးတော်လန်ရေးရောက်တဲ့ခါမှာအဖွဲ့ချုပ်အနေနဲ့ကတော့ဒီမြန်မာပြည်မှာရင်ဆိုင်နေရတဲ့ဟိုရည်သူလူထုတွေရဲ့ဒီအကျက်တဲ့အထူးသဖြင့်ဒီအမျိုးသမီးတွေရင်ဆိုင်ကြုံတွေ့နေရတဲ့စိန်ခေါ်မှုတွေကိုအထိုက်အလျောက်ဖြေရှင်းနိုင်ဖို့အတွက်နဲ့နောက်ပြီးလို့ရှိရင်ဒီအမျိုးသမီးတွေရဲ့အတန်ကိုပေါ်လွင်အောင်ဒီနိုင်ငံရေး platform မှာရောက်လာအောင်ပေါ့နော်ညမျိုးစုံနဲ့တော်လန်တိုက်ပွဲဝင်နေတဲ့ဖွဲ့စည်းတစ်ခုဖြစ်ပါတယ်ပေါ့ဆိုတော့ကျမတို့ဒီအမျိုးသမီးတွေရဲ့အတန်လေးနောက်ပြီးရည်သူလူထုတကယ်အခုလက်ရှိနိုင်ငံရေးခင်းကျင်းမှာရင်ဆိုင်နေရတဲ့ကိစ္စတွေတော့ကျမတို့နိုင်ငံကinternational community ကိုလည်းကျမတို့စီအောင်လှုပ်ဆော်တဲ့ပုံစံမျိုးစုံနဲ့စီအောင်လှုပ်ဆော်တဲ့ပုံစံတွေလုပ်တယ်။ဒါပြန်တဲ့တည်းဒီຫນွေဦးတော်လန်ရေးမှာပေါ့နော်။ဟိုကျမတို့ပါဝင်ပြီးတော့ဒီပြည်သူလူထုတွေရဲ့အတန်တွေကိုဖော်ထုတ်တဲ့ပုံစံမျိုးတွေလည်းညီမျိုးစုံနဲ့အကောင့်ထဲပေါ်ဆောင်ရွက်နေတာရောရှိပါတယ်ပေါ့။ဟု
တ်ကဲ့ပါ။အခုကလောလောဆယ်ဒီဒုက္ခတွေတွေစိတ်ပိဆောင်ဒုက္ခတွေတွေလိုအပ်နေတာလူမှုရေးအကူအညီလိုအပ်နေတာပေါ့နော်။ဒီချို့ကျမရေးအကူအညီလည်းအများလိုအပ်နေကြတယ်ပေါ့။အဲ့တော့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့လည်းဒါတွေကိုကူညီနိုင်အောင်သူတို့ညီမျိုးစုံနဲ့စ조사နေကြတယ်။ဒါပေမဲ့အဲ့ဒီနေရာကိုဒုက္ခတွေတွေစီကိုထိထိရောက်ရောက်သွားနိုင်မှုကြတော့ဟိုဂျာကန်အဖွဲ့အစည်းကလည်းမရှိဘူးပေါ့နော်။အဲ့တော့ဟိုဒီအခုအာဆီယံဆိုတော့အာဆီယံကလည်းသူတို့ရဲ့ဘူ၅ချက်ထဲမှာဘုံသဘောတူညီချက်၅ချက်ထဲမှာပေါ့နော်ဒီလူမျိုးရေးစာနာမှုအကူအညီတွေပေးဖို့ဆိုတာပါပါတယ်အဲ့တော့အဲ့ဒီအဖွဲ့အစည်းတွေနဲ့ထိတွေ့ဆက်ဆံမှုရောရှိတာဥပမာဆိုရင်အာဆီယံအထူးကိုယ်စားလှယ်ကစတိတ်ဟိုဒါပေါ့နော်တွဲဆုံသင်းနဲ့ပါဝင်သင်းပါဝင်တိုက်တဲ့လူတွေအားလုံးနဲ့တွဲဆုံမယ်ဆိုတဲ့နေရာမှာမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကလည်းဒီအဖွဲ့အစည်းတွေထဲမှာတခုပါဝင်သင့်တယ်လို့ထင်တယ်လေအဲ့တော့သူတို့အနေနဲ့တမီးတို့ရှိကို reach out လုပ်လာထိရရောက်လာပြီးတော့ဆက်သွယ်ရရပါရှိပါလား
မျိုးလင်းမြဖွဲ့ချုပ်မြန်မာနိုင်ငံအနေနဲ့ကတော့ဒီ humanitarian aid ကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နော်တောက်လျှောက်ဒီ regional level မှာရောပြီးလို့ရှိရင် international level မှာရောကကျမတို့အနေနဲ့ဒီနေမြေထဲမှာရှိနေတဲ့ CSO အဖွဲ့အစည်းတွေတကယ်မြေပြင်မှာအလုပ်လုပ်နေတဲ့အစုအဖွဲ့တွေနဲ့ဒါရိုက်လုပ်ငန်းဆောင်ရွက်ဖို့အတွက်ကိုအမြဲတမ်းဟိုတွန်းအားပေးတာမျိုးတွေထောက်ပြပြောဆိုတာမျိုးတွေအမြဲတမ်းအတန်ထွက်တာအထွက်ပေးတာမျိုးတွေရှိခဲ့တယ်ပေါ့နော်တပြိုင်နက်တည်းဟို WMB ကိုလင်ပင်ပေါ့နော် WMB ရဲ့အဖွဲ့ဝင်ဖွဲ့စည်းတွေအမျိုးသမီးအဖွဲ့ဝင်ဖွဲ့စည်းတွေကကျမတို့12ဖွဲ့ရှိတယ်ပေါ့ဒီ12ဖွဲ့ကနေပြီးတော့လည်းဒီပြည်နဲ့အတိုင်းဒေသအသီးသီးမှာကျမတို့အခြေပြုတဲ့ဒေသတွေမှာလည်းဒီ humanitarian ကိစ္စတွေကိုတဆိုင်မမဆောင်ရွက်နေတာဖြစ်တယ်ပေါ့ဆိုတော့လို့ပဲဒီဂျာခန့်အဖွဲ့စည်းကမရှိဘူးဆိုတာမဟုတ်ဘူးပေါ့နော်တကယ်တမ်းဆိုရင်နေမြေမှာအလုပ်လုပ်ဆောင်ရွက်နေတဲ့လူငယ်ဖွဲ့စည်းတွေအမျိုးသမီးဖွဲ့စည်းတွေနဲ့ဒီ humanitarian ကိုတဆိုင်မမမြေပြင်မှာဟိုလူထုတွေရဲ့ဒီစာဝတ်နေရေးကိစ္စတွေနဲ့အခြေခံကျန်းမာရေးကိစ္စတွေဖြေရှင်းနေတဲ့ဖွဲ့စည်းတွေအများကြီးရှိပါတယ်ပေါ့လေဆိုတော့ WMB ကိုနိုင်ပင်လင်ပေါ့နော်စပြီးတော့ဒီစစ်ပေးဆောင်ဒုက္ခသည်တွေများလာတာဟိုဒီဒါစစ်ပေးဆောင်ဒုက္ခသည်တွေပို့ပြီးတနေ့တူပါများလာတဲ့အရေးအတွက်တွေကိုဒီအခြေခံစားသောက်ကုန်နဲ့ဆေးဝါးပစ္စည်းတွေလုံလောက်ဖို့အထူးသဖြင့်ဒီအမျိုးသမီးတွေလိုအပ်တဲ့အခြေခံအသုံးဆောင်ပစ္စည်းတွေရရှိဖို့အတွက်ကတဆိုင်မမတ်လုပ်လာခဲ့တာပေါ့နော်ဆိုတော့WMB ကိုနိုင်ပင်လင်ပေါ့လေနော်အဖွဲ့ဝင်ဖွဲ့စည်းကနေတဆင်းမြေပြင်မှာအလုပ်လုပ်ဆောင်ရွက်နေတာရှိပါတယ်ပေါ့ဒါကြောင့်မလို့ဟိုကျမတို့တွေလုပ်နေတယ်ဆိုတာဒါပထမတစ်ချက်အနေနဲ့ပြောချင်ပါတယ်ပေါ့နော်ပြီးတော့ဆွမ်းနာအနေမေးတဲ့မေးခွန်းပေါ့ဒီအာဆီယံအနေနဲ့ကတော့ WMB ကို stakeholder တစ်ဖွဲ့အနေနဲ့တွေ့ဆုံစကားပြောတာမျိုးတွေကံလန်းဆောင်ရွက်တာမျိုးတွေဒါမျိုးတွေကတော့လက်ရှိအခြေအနေကြီးတော့မရှိသေးဘူးပေါ့နော်ဒါပေမဲ့ WMB အနေနဲ့ကတော့ကိုယ့်ရဲ့ regional level မှာရှိနေတဲ့ဒီ CSO အဖွဲ့အစည်းဒီ regional မှာရှိတဲ့ CSO အဖွဲ့အစည်းတွေကနေတဆင့် international အဖွဲ့အစည်းကနေတဆင့်ဒီ humanitarian ကိစ္စတော့တဆိုင်မမဆောင်ရွက်နေပါတယ်ပေါ့နော်လက်ရှိအခြေအနေကြီ
းဟုတ်ကဲ့ပါဒီ WLB တို့ BWU တို့အကုန်လုံးပေါ့နော်အဲ့ဒီအဖွဲ့အစည်းတွေအားလုံးထဲမှာတိုင်းရင်းသူတွေလည်းအများကြီးပါပါတယ်ဆိုတော့အခုလက်ရှိဖြစ်နေတဲ့ဒေသတွေကလည်းပြည်ဖက်ကတွေဖြစ်နေတဲ့ဒေသတွေကလည်းတိုင်းရင်းသားနေမြေတွေမှာပဲဖြစ်နေတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်လို့အတိအဆုံးပေါ့နော်ပို့ပြီးတော့ထဲဝင်ဝင်အဲ့ဒီနေမြေရဲ့ပထဝီနေထားရရောနိုင်ငံရေးနေထားရရောစစ်ရေးနေထားရရောဟိုပို့ပြီးတော့ထဲဝင်ဝင်သိလိမ့်မယ်လို့ဟိုအတိအနေနဲ့ယူဆတယ်လေအဲ့ကြောင့်မလို့ဒီနိုင်ငံတကာအဖွဲ့အစည်းတွေနဲ့အထီးတွေဆက်ဆံတဲ့အခါမှာအဲ့လိုမျိုးပေါ့ဒီဒေတာတွေကိုထိထိရရအခုညှိပေးနိုင်မှုအတွက်ကိုအကြံဉာဏ်နေပေးဖြစ်ပါလား
ဟုတ်ကဲ့ကျမတို့ဒီ advocacy လုပ်တဲ့ဟာနဲ့တပြိုင် advocacy အရှိမပြောသွားလို့ပေါ့နော်ကျမတို့ဒီစီယုံလှုပ်ဆောင်မှုတွေလုပ်တဲ့ခါဒီမှာဒီ international community နဲ့ကျမတို့ WMB မိတ်ဖွဲ့donor တွေပြီးလို့ရှင်တပြိုင်နက်တည်းကျမတို့မဟာမိတ်အဖွဲ့အစည်းတွေကနေတဆင့်ပြီးလို့ရှင် WMB ရဲ့ member အဖွဲ့အစည်းပေါ့နော်အောက်ကနေတဆင့်ကျမတို့ဒီ international community ကိုမျိုးစုံကျမတို့တိုက်တွန်းလို့ဆိုတာတွေလောက်တာရှိပါတယ်ဒီ humanitarian နဲ့ပတ်သက်လို့လည်းဟို WMB ကတဘောထားရည်တည်ချက်တွေလည်းရှိတယ်ပေါ့နော်အထူးသဖြင့်ဒီ border aid assistant တွေလုပ်ပေးဖို့ဆိုတဲ့ဟာမျိုးတွေပေါ့နော်အထူးသဖြင့်တိုင်းဒေသနေမြေတွေမှာကကျမတို့ຫນွေဥတော်လန်ရေးမှာတိုက်ပွဲဟိုပြိပခါတွေဖြစ်ပြီးတော့ဟိုကြုံရတာမျိုးမဟုတ်ပေါ့နော်တောက်လျှောက်ညစ်ပေါင်းများစွာကလေးကဒီတိုင်းဒေသတွေမှာဒီတိုင်းဒေသရဲ့လိုအပ်ချက်တွေနောက်ပြီးလို့ရှင်ဒီဟိုနေတတူကစိတ်ရပြိပခါတွေပြီးလို့ရှင်နောက်တစ်ခုဒီတခြားသော side effect တွေပေါ့နော်ဒီစိတ်ရ side effect တွေကကြုံနေရတာဖြစ်တဲ့အခါကျတော့ဒီကိစ္စတွေလည်းအမြဲတမ်းတဆိုင်မဲ့ပြောဆိုလှုပ်ဆောင်နေပါတယ်ပေါ့နော်လက်ရှိအခြေအနေထိဟုတ်ကဲ့
ဟုတ်ကဲ့ပါအခုလောလောဆယ်ဟိုတည်နေတယ်မှာအမြဲတမ်းအဒီလိုကြားနေရတာဘာဖြစ်နေလဲဆိုတော့ဟိုရွာတွေကိုဝင်နေစစ်ကြောင်းတွေထိုးတယ်ပေါ့နော်အဲ့ဒီမှာရွာတွေကိုမိရှို့တာရှိတယ်လို့မျိုးအမျိုးသမီးတွေကိုလည်းမျိုးပေါ့ဟိုအဓမ္မကျင့်တာတွေဘာဒီပါအခုနောက်ပိုင်းတည်နေကြားလာရတယ်နောက်ပြီးအဓမ္မကျင့်တာတွေမကဘူးလူသက်မှုတွေပါဖြစ်နေကျူးလွန်နေကြတာပေါ့နော်အဲ့လိုမျိုးဒီဖြစ်ခဲ့တဲ့အဖြစ်အပျက်တွေပေါ့နော်ဒီအမြဲစိတ်မချမ်းသာစရာကောင်းတဲ့အဖြစ်အပျက်တွေနဲ့ပတ်သက်လို့မှတ်တမ်းမှတ်ရထားဖို့ဟိုရှိပါလားအစီအစဉ်ရှိပါလား
ဟုတ်ကဲ့အစီအစဉ်ရှိပါတယ်ဟိုကျွန်မအရှိရပြောထားတဲ့ humanitarian ကိစ္စနဲ့လည်းတဆက်သေးပေါ့နော်အမျိုးသမီးများဖွဲ့ချုပ်မြန်မာနိုင်ငံအနေနဲ့ကတော့ဒီစစ်ပြိပခါတော်အတွင်းမှာမျိုးသမီးတွေဒီလိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံရမှုကျူးလွန်ခံရမှုကိစ္စတွေနဲ့တဆိုင်မမတ်အချက်လက်တွေကိုစုဆောင်းတင်ဆက်ပြီးတော့ international community မှာအမြဲတမ်း advocacy လုပ်ဖို့အတွက်ဆောင်ရွက်နေတဲ့ဖွဲ့စည်းတစ်ခုဖြစ်တဲ့အလျောက်ပေါ့နော်လက်ရှိအခြေအနေမှာလည်းကျွန်တော်တို့မှတ်တမ်းမှတ်ရာတွေကိုတရားသိမ်းဆည်းထားတဲ့အချက်လက်တွေကောက်ယူတာဆောင်ရွက်တာတွေလည်းကျွန်တော်တို့လုပ်ဆောင်နေပါတယ်ဆိုတော့ဒီအချက်လက်ကလည်းဟိုကျွန်တော်တို့ WMB မှာလည်းကျွန်တော်တို့မူရှိတာပေါ့နော်အမျိုးသမီးတွေအကြမ်းဖက်ခံရတဲ့ကိစ္စနဲ့ပတ်သက်ရင်ကျွန်တော်တို့မှာ zero tolerance မူရှိပါတယ်ဆိုတော့ဒီမူအတိုင်းပဲကျမတို့စက်တီရက်တီပြီးတော့ဒီအမျိုးသမီးတွေအကြံဖက်ခံရရင်အမြဲတမ်းထုတ်ဖော်ပြောဆိုတာမျိုးတွေကျမတို့ရက်တီတာတွေရှိတယ်တပြိုင်တည်းဒီအချက်လက်တွေကိုတဆိုင်မမတ်လည်းစုဆောင်းနေပါတယ်ပြီးလို့ရှင်ဒီဟာတွေကိုနဲ့ဒီစစ်ကျူးလွန်တဲ့လူတွေကိုပေါ့ကျမတို့ဟိုအပြစ်ပေးအရေးယူနိုင်အောင်လုပ်ဖို့အထိ WMB ကဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ်ဟုတ
်ကဲ့အခုလောလောဆယ်ပေါ့နော်အန်ဒီတို့တက်လျှောက်လုံးပေါ့နော်ကချင်အမျိုးသမီးတွေပြည်စုထားတဲ့ဟိုမှတ်တမ်းတွေရှိတယ်ရ ျမ်းဖွဲ့ရပြည်စုထားတဲ့မှတ်တမ်းတွေရှိတယ်။ကရင်မျိုးသမီးတွေပြည်စုထားတဲ့မှတ်တမ်းတွေရှိတယ်။အခုဆိုလို့ရှိရင်လည်းဟိုချင်းပြည်နယ်မှာလည်းရှိတယ်ဒီအမျိုးမျိုးပေါ့ဒီလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကတော့တော်တော်လေးကိုကြည်ကြည်ပြန့်ပြန့်ဒီတက်မတော်မြန်မာတက်မတော်လို့ခေါ်တဲ့ဒီစစ်တပ်ရဲ့ယဉ်ကျေးမှုတရက်လို့တောင်မှလူတွေကပြောလို့ရအလောက်အောင်ဖြစ်နေတာပေါ့နော်။ဒီမျိုးသမီးတွေကိုမတော်မတရားလုပ်တဲ့ကိစ္စပေါ့နော်။အဲ့ဒါကြီးကိုအန်တီလို့ဆိုလို့အခုဆိုလို့ရှိရင်နှစ်ပေါင်းဟို20ကျော်လာပြီပေါ့နော်။အဲ့ဒီကာလမှာလာမှာတို့တွေပြစ်ဒဏ်ကင်းလို့ခွင့်ဆိုတဲ့ immunity ဆိုတဲ့ဟာ immunity ဆိုတဲ့ဟာတို့မှာရှိနေတယ်လေ။အဲ့တော့အဲ့ဒီပြစ်ဒဏ်တွေကိုတကယ်တရားဥပဒေအရတရားဥပဒေဘောင်တွေကနေအရေးယူနိုင်ဖို့အတွက်ကဒီနေ့အထိဟိုဘယ်သူမှကောင်းကောင်းမွန်မွန်လုပ်နိုင်တာမတွေ့ရသေးဘူးပေါ့နော်အဲ့တော့အဲ့ဒါတွေနဲ့ပတ်သက်လို့ဥပဒေချောင်းရပေါ့ဟိုဘယ်လိုများဟိုစာတွန်းအားပေးဖို့ရှိပါလဲရှင
်ဒီစစ်တပ်ရဲ့ကျူးလွန်တဲ့စစ်တပ်ရဲ့ကျူးလွန်မှုတွေကိုကျွန်တော်တို့တဆိုင်မမတ်ထောက်ပြပြောဆိုလာတဲ့ပြင်ကိုသူတို့အမြဲတမ်းပြစ်ဒဏ်ကင်းလွန်ခွင့်ရနေတဲ့ကိစ္စတွေကိုလည်းအန် impunity ဖြစ်ဖို့အတွက်ကျွန်တော်တို့ဟို WMB အနေနဲ့တော့လှုပ်ဆောင်နေတယ်ပေါ့နော်ဆိုတော့ဟိုနိုင်ငံတကာအတိုင်းဝိုင်းကနေပြီးတော့ဒီနိုင်ငံတကာ international law တွေနဲ့ဥပဒေတွေနဲ့နားလည်တဲ့လူတွေနဲ့ကျမတို့တိုင်ပင်ပြောဆိုတာတွေဒီလိုအဖွဲ့အစည်းတွေနဲ့ကျမတို့ဆောင်ရွက်ပြီးတော့ဒီဟာကိုဥပဒေလမ်းကြောင်းအရာပေါ့နော်ဟိုပြည်တန်ဆွဲဆိုခွင့်ရအောင်ကျမတို့လှုပ်ဆောင်နေတဲ့ခါလှုပ်ဆောင်နေတာလဲဟို WMB အနေနဲ့ဆိုရင်ကြာနေပါပြီပေါ့နော်ဆိုတော့ဒီမှတ်တမ်းမဲ့ရာတွေလည်းအများကြီးရှိတယ်ပေါ့ဟုတ် WMB အနေနဲ့ကတော့ပေါ့နော်ဆိုတော့ဒီဥပဒေအကြောင်းအရာတွေဒီ international ဥပဒေနဲ့နားလည်တဲ့အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့သူ့ကိုဟိုတရားဆွဲဆိုအပြည့်ပေးနိုင်အောင်တော့ဆောင်ရွက်နေတာတွေရှိပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကျေးဇူးတင်ပါတယ်ရှင့်ဟုတ်ကဲ့
ခွင့်စိုးဝင်းတင်ဆက်တဲ့အမျိုးသမီးကဏ္ဍပြီးအခုတော့သုတဆုံလင်းအမေရိကန်တခွင့်အစီအစဉ်ပဲဖြစ်ပါတယ်။မေရီလန်းမှာဖွင့်ထားတဲ့မြန်မာကုန်စုံဆိုင်တဲ့အကြောင်းနဲ့မြောက်ကြောက်ယောဂဆိုင်ရာအကြောင်းတွေကိုကိုအောင်ကတင်ပြထားပါတယ်ခင်ဗျာ။
မြန်မာရွှေပြောင်းချေချသူတို့မြန်မာနေထိုင်ကြတဲ့ Washington DC ဝင်းကျင်မှာမြန်မာကုန်စုံဆိုင်နဲ့မြန်မာစားတောက်ဆိုင်တွေဖွင့်လှစ်ရောင်းချလာတာနှစ်တော်ကြာပါပြီ။အခုတခါ Washington DC မြောက်ဘက်မိုင်20လောက်သာဝေးတဲ့ Maryland ပြည်နယ် Rock Bay မြို့မှာမြန်မာကုန်စုံဆိုင်တစ်ထပ်မံဖွင့်လှစ်ပါတယ
်။ဘဝကြီးပြန်ပြီးအခြေချဖို့လုပ်ငန်းမဖြစ်တော့တဲ့အချိန်မှာဒီမှာပဲကျွန်တော်တို့အခြေချရမယ့်အချိန်မှာအဲ့လိုငါတို့ grocery store လေးစအောင်ဒီမှာပမာကြီးလည်းရှိရဲ community ကို support ပေးနိုင်အောင်လိုအပ်တဲ့ဗမာပစ္စည်းရဲ့အဆုံတင်နိုင်အောင်ဆိုပြီးအဲရနဲ့စာဖြတ်တာ
အထူးသဖြင့်ကိုဗစ်ကာလအတွင်းတူးချင်းအလိုက်မြန်မာပြည်ကနေပစ္စည်းတွေမှာယူဖို့အခက်အခဲရှိကြတာကြောင့်မြန်မာနိုင်ငံသားအများပြားနေထိုင်ရာ Rock Bay မှာစိုင်းဖွင့်ခဲ့တာလို့ဆိုရတယ်မြန်မာပြည်ကလာတဲ့အစင်းစ်ထုတ်ပိုးပြီးသားအဆအဆတွေကိုအဓိကရောင်းချတာဖြစ်ပေမဲ့လည်းအခါအခွင့်တင့်တယ်လို့ဟင်းမျိုးစုံရိုးရာမှုစတာတွေလည်းရောင်းချပြရတယ
်ဗမာတွေကဒီအစားတောက်ကိုလည်းသူစားချင်တဲ့ဟာတွေမချက်တဲ့လူတွေများတယ်အသက်ကြီးတဲ့လူတွေမချက်တဲ့လူတွေများတယ်တချို့ကြတော့လေဒီရောက်ပြီးတော့မှအချိန်မရှိဘူးအချိန်မရှိတဲ့ဟာကိုဒါတစ်ဖက်တစ်လမ်းကနေကျမတို့ဒီဖြည့်စည်းတဲ့အနေနဲ့တရက်ကိုတော့ကျမတို့ကလှုပ်လိုက်တယ
်ဒီနေ့ကအတုပ်စုံရှိတယ်အဲနန်းကြီးတုပ်ရှိတယ်ပြီးတော့ဝတ်သားတုပ်ထိုးရှိတယ်ဒံပေါက်ရှိတယ်ပြီးလို့ရှင်ကြက်အသေးအမြင့်အဲပြီးလို့ရှင်ဝက်စဥ်ကြောကြက်ကြောအာဖာလူဒါပြီးတော့ဗမာမုတ်လေးတွေရှိပါတယ်တာကူပြင်းမုတ်ဖက်ထုတ်အာထိုးမိုဟလဝါ
မြမအရသာစားတော့စုံလင်းစွာစားနိုင်ဖို့ရက်ရွာအတွင်းကအချက်ပြုတ်ကောင်းသူတွေကလည်းအစင်းနဲ့စားစရာတွေချက်ပြုတ်ပြီးတော့ဆိုင်မှာလာတင်ကြပါတယ
်ဒီဘက်ကကျတော့ဝတ်သားတို့ရောက်ပါတယ်ရှင်ပြီးခဲ့တဲ့အပတ်တွေနှစ်ပတ်ရှိပြီပေါ့နော်ဆိုင်စားဖွင့်နေကျွန်မပတ်စင်တိုင်းရောက်ပါတယ်အဲတစ်ပတ်နဲ့တစ်ပတ်တော့တန်ဟင်းမျိုးပုံစံတွေကတော့မတူပါဘူးရှင်ဒီဘက်ကတော့ဝတ်သားတို့ကနောက်ဘက်တို့ကလည်းအခုအော်လာတင်ထားခဲ့ပါတယ်ရှင်နောက်ပတ်မှာကျမရောက်မဲ့ဟာကတော့ပစွန်စီပြန်ရောက်မယ်အိတ်ချက်ပေါ့နော်မြန်မာကျမတို့မြန်မာလူမျိုးတွေစားတတ်ပုံစံလေးတွေပေါ့
Rockville မြို့ကနေအပြင် Washington Metropolitan Area အတွင်းနေထိုင်သူတွေလည်းဈေးလာဝယ်ကြပါတယ
်ကျွန်တော်ကတော့ဒီနားမှာပဲနေရဆိုတော့ဒီဆိုင်လေးနဲ့လည်းအရင်မဝေးဘူးပေါ့နော်မဝေးတော့မြန်မာစားကလည်းရှင်းရှင်းပြောလို့ရှိရင်ဒီ DMB Area မှာဆိုလို့ရှိရင်ရှာရတာအရင်ရှာရပေါ့နော်မရှိဘူးဆိုတော့ဒီလိုမျိုးစားတောက်ဆိုင်ထဲ convenience store လေးလာဖွင့်ပေးရဆိုတော့တော်တော်အဆင်ပြေပါတယ်မြန်မာစားမငတ်တော့ဘူးဟုတ်ကဲ့
ဘူးရောမိုင်လာဝဲအခုကျွန်တော်အဆုံးတော့ရယ်ဝက်ဆပ်ဦးကျော်ရယ်ဖာလူတိုင်လောက်ရောဗျာဟုတ်ကဲ့ဟုတ်အမေရိကကိုရောက်ခါစားမှာတော့အလုံးဘွားအတက်ကနေပြန်စားတာဝါရရလောက်ကိုဝင်လို့ရင်တဖြည်းဖြည်းချင်းနဲ့ကိုနဲ့အဆင်အပြေဆုံးဖြစ်နိုင်မဲ့တမွေးဝမ်းကြောင်းပညာရဲ့ကိုရွေးချယ်ကြပါတယ်အော်ကျွန်တော်ပထမဆုံးစလုပ်တာကတော့အဲ့လိုစားသောက်ဆိုင်မှာပဲစားသောက်ဆိုင်မှာဟိုသူများထိုင်းဆ င်တာတော့အဲ့လိုဟို line code ဖြစ်တယ်ပြပြီးအဲ့ရနေပြီးနောက်တစင်းပြပြီးကျွန်တော် holiday အိမ်မှာသွားပြီးsocial ရှောက်တယ်နောက်အဲ့ရနေတစင်းအဲ country club မှာ executive social လုပ်တယ်ပြီးတော့ကျွန်တော် sunrise မှာနောက်ဆုံး chef လုပ်ခဲ့ပါတ
ယ်။အော်အရင်တော့ကတော့ပေါ့နော်တူနာပြုတ် base on ကတူနာပြုတ်ဖြစ်ခဲ့တဲ့အတွက်ကြောင့်မလို့တူနာပြုတ်ပြန်ပြီးလုပ်ဖို့အစီအစဉ်တော့ရှိပါတယ်။ဒါပေမဲ့အခြေအနေနဲ့ပေါ့နော်ပြန်ပြီးတော့မှရောက်လာတဲ့အချိန်မှာအာတူနဲ့တူ base ကအမျိုးသားရှိတော့အလောက်ကြီးအခက်ခဲတော့လူများကြီးလိုတော့မရှိဘူး။အာတူလုပ်တဲ့အလုပ်မှာပဲကျွန်မ server ဆက်လုပ်တယ်ဆိုတော့အเจ้าကလည်းမတက်နိုင်ဘူးကိုဝင်ရတော့ကလေးရသွားတဲ့အတွက်ကြောင့်မလို့ပေါ့နော်အဲအเจ้าကမဆက်တက်ဖြစ်ဘူးဒါပေမဲ့ကျွန်မအဲ့ Sunrise Senior Living မှာပဲကျွန်မ Mac Technician လုပ်ပါတယ်အဲ့ဒီမှာ Mac Technician လုပ်ပြီးတော့ကျွန်မ Online Shopping လည်းလုပ်တယ် Online Shopping လုပ်ပြီးဗမာပြည်မှာပြန်ပြီးတော့မှအခြေချဖို့ပြန်ပြီးစဉ်းစားတာပေါ့နော်ပြန်ပြီးစဉ်းစားတဲ့အချိန်မှာအခြေအနေကကိုဗစ်ရဲ့အဲအာဏာသိမ်းမှုတွေရဲ့ဖြစ်ပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့အဲ online shop ကလည်းတိတ်မဖြစ်တော့ဘူးမဖြစ်တဲ့အချိန်ကျတော့နောက်တစ်မျိုးပြန်စဉ်းစားရတာပေါ့နော
်ကုံစုံဆိုင်ဖွင့်ဖို့လာပေါင်းများစွာကြိုးစားခဲ့ရပြီးအခက်အခဲအများကြီးကြုံခဲ့ရတယ်လို့လည်းဆိုပါတယ
်ဒီဟာကြီးကနည်းမြေမကျွမ်းကျင်တဲ့အလုပ်ကြီးပေါ့နော်ပထမအဦးဆုံးလုပ်တဲ့အလုပ်ဖြစ်တယ်ဆိုတော့ပထမအဦးဆုံးဆိုင်ခန်းငားကလေးကနေစပြီးတော့မှအကုန်လုံးကပေါ့နော်ဟိုမှန်းထားတယ်လို့ကိုမှန်းထားတာကိုတလှလို့မှန်းပေမဲ့လည်း3-4လကြာသွားတာပေါ့
အခုလိုအခက်အခဲတွေကြုံရပေမဲ့လည်းနောက်ဆုံးမှာတော့ကုံစုံဆိုင်ကိုစဖွင့်နိုင်ခဲ့ပါတယ်အခုနှစ်ရောင်းအားအခြေအနေကိုကြည့်ပြီးတော့နောက်မှာစတော့ဆိုင်လည်းဖွင့်ဖို့ရည်ရွယ်ထားကြောင်းသူတို့ကပြောပါတယ်ခင်ဗျာအမေရိကန်ပြည်အောင်စုမှာမြောက်ကျောက်ယောဂကူးစက်နေပြီးပြည်내3ခုတက်မင်းမှာအရေးပေါ်အခြေအနေကြေညာထားပါတယ်အခုခါမှာတော့ဒီမြောက်ကျောက်ယောဂရန်ကနေကာကွယ်ဖို့မြို့ကြီးတွေကကာကွယ်ဆေးထိုးမဲ့နေရာတွေမှာလူတွေတန်းစီနေပါတယ်ဇက်ကာဘတ်ဆန်ဖရန်စစ္စကိုဆေးရုံကြီးမှာဆိုရင်လဲကူးစက်မှုအန္တရာယ်ပိုများတဲ့ကျန်းမာရေးဝန်ထမ်းတွေလိန်လုံသားတွေလိန်တူချစ်သူတွေကာကွယ်ဆေးထိုးဖို့ဆောင်ဆိုင်နေကြပါတယ
် Monkeypox the cases are been rising a lot
မြောက်ကျောက်ယောဂတော်တော်လေးကူးနေတာပါဆန်ဖရန်စစ္စကိုမှာဆိုရင်အရေးပေါ်အခြေအနေကြေညာထားတာကြောင့်ကာကွယ်ဆေးထိုးကျင်ခဲ့ပါတယ်ပြီးခဲ့တဲ့အပတ်ကလာတော့ဒီနေ့မှထိုးပေးမယ်ပြောတာကြောင့်အခုလာပြီးဆေးထိုးတာပါအနည်းဆုံးတော့ကူးစက်မှုကိုကာကွယ်ပါလိမ့်မယ
်ဒီမြောက်ကျောက်ယောဂဟာလိန်တူချစ်သူအမျိုးသားတွေအကြားကူးစက်မှုများပေမဲ့လည်းဘယ်သူမှစိုးကူးစက်ခံရနိုင်တာပါအမေရိကန်တနိုင်ငံလုံးမှာဆိုရင်လဲယောဂကူးစက်ခံရသူပေါင်း 4,600 ထက်မနည်းရှိနေပါတယ
် I mean yeah I think the science shows that
ကာကွယ်ဆေးထိုးတာရင်ကူးစက်မခံရဘူးဆိုတော့ကိုလက်တွေ့မြင်နိုင်ပါတယ်ဒါကြောင့်ကျွန်တော်ထိုးတာပါယောဂလည်းမရကျင်ပါဘူးယောဂကူးစက်ခံရရင်နားလဲနာတယ်လို့အမရွတ်တွေထင်ကြံခဲ့တယ်ဆိုတာလေးကြားနေရတော့ဆေးထိုးဖို့ပို့ပြီးတွန်းအားပေးတယ်လို့ဖြစ်နေပါတယ
်အမေရိကန်ပြည်ထောင်စုပြည်နယ်တိုင်းနီးပါးမှာကူးစက်ခံရသူအနည်းဆုံး1ယောက်လောက်ရှိပေမဲ့နယူးယောက်အီလီနွိုက်ကယ်လီဖိုးနီးယားဂျော်ဂျီယာပြည်နယ်တွေမှာကူးစက်မှုကိုတွေ့ရတာပါအမေရိကန်ဆိုရကတော့ယောဂကူးစက်မှုတားဆီးဖို့ကာကွယ်ဆေးတွေဒေသအလိုက်ဝင်ကထားပေမဲ့လုံလုံလောက်လောက်မရဘူးဖြစ်နေပါတယ
် based on you know what
CDC ရဲ့ညွှန်ကြားချက်အရဆိုရင် San Francisco မှာဒူပေါင်း 3,000 ခွဲ 4,000 လောက်မြောက်ကျောက်ယောဂကာကွယ်ဆေးထိုးဖို့လိုပါလိမ့်မယ်ဒါပေမဲ့လည်းကျွန်တော်တို့ရတဲ့ခွဲတန်းကသိပ်မများပါဘူးကုန်သွားရင်တော့နောက်တစ်ခါခွဲတန်းထက်ရတဲ့အထိစီကံနေပိတ်ထားရမှာပါ
အာဖရိကဒေသတချို့မှာသာမြောက်ကျောက်ယောဂဖြစ်ပွားလေရှိတာကိုတွေ့ရပေမဲ့ဒီနှစ်အတွင်းဒီယောဂဖြစ်ပွားလေမရှိတဲ့နိုင်ငံတွေမှာပါကူးစက်လာတာကိုတွေ့လာရတာပါ။ဒါကြောင့်မြောက်ကျောက်ယောဂကူးစက်မှုဓာတ်ဆီဖို့ကာဝယ်ဆေးလိုအပ်ချက်ကိုလွှတ်တော်အမတ်တွေကလည်းထောက်ပြနေပါတယ်
။ A message will be that it is crucial that we begin our own production.
စာပြီးထုတ်လုပ်ဖို့တကယ်လိုအပ်နေပြီဆိုတာကိုပြောလိုပါတယ်အခုကကာကွယ်ဆေးကိုတင်သွင်းနေရတာပါတိတ်မကြခင်နယူးယောက်မှာရှိနေတော့ကဆိုရင်သူတို့လိုအပ်တဲ့လောက်ဆေးရှိမနေပါဘူးအမေရိကန်ပြည်ထောင်စုမှာမြောက်ကျောက်ယောဂစတင်ချိန်မှာပဲကျန်းမာရေးပညာရှင်တွေအနေနဲ့ကာကွယ်ဆေးဘယ်လောက်ရနိုင်မလဲဆိုတာကိုခန့်မှန်းပြီးကျမတို့ကိုအသိပေးဖို့အတော်ကိုခန့်နေပါတယ
်မြောက်ကျောက်ယောဂဟာရေပြားချင်းထိတွေ့ရာကနေဖူးဆက်နိုင်တယ်လို့လိန်ဆက်ဆန္ဒနန်းနာယောဂပိုးရှိနေသူအနည်းအသက်ရှင်မိတာ အိယာအဝိအကျဲအတူသုံးမိရင်းကနေလဲကူးဆက်နိုင်ကြောင်းကျန်းမာရေးဌာနကပြောပါတယ်။ဒါကြောင့်ယောဂအန္တရာယ်ကာကွယ်မှုအတွက်ဆိုရင်လူအများကြားတွားလာရမှာကိုယ်ခန္ဓာကိုယ်ကိုဖုံးတဲ့အင်ဂျီလက်ရှိစတာမျိုးဝတ်ဖို့ဖျားတက်တာအရေးကြီးခုနဲ့တခြားအဖုပိန်စတဲ့လက္ခဏာတွေကိုသတိထားစောင့်ကြည့်ဖို့ကျန်းမာရေးအာဏာပိုင်တွေကသတိပေးထားပါတယ်ခင်ဗျာ။
ဟောင်းရဲ့ဒုတာဆုံးလင်အမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုတခါတော့သိပ္ပံနဲ့နီးပညာကဏ္ဍကိုဒေါခင်မျိုးသက်ကပြောပြမှာဖြစ်ပါတယ
်ဒီတစ်ပတ်တော့သင်ရှင်းဆွမ်းရည်နဲ့ခင်မီနီးပညာတွေအတွက်မရှိမဖြစ်လိုအပ်တဲ့မြေရှားတက်တူထုတ်နေတဲ့မြမမြေရှားတက်တူတူဖော်ရေးလုပ်ငန်းမှာကျုံးနေရတဲ့အန္တရာယ်တွေအကြောင်းကိုပြောပြပါရစေမြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်ထဲမှာရှိတဲ့စိမ့်လန်းနဲ့တောတောင်တွေကမှမကြခင်နှစ်တွေအတွင်းစိမ့်ပြာရောင်အစိတ်အပြင်ရေရင်ပေါင်း 2,900 ကျော်ကိုကောင်းကင်ဂျိုရုဓာတ်ပုံတွေမှာတွေ့လာရပြီးဒါဟာနေရာပေါင်း 300 ကျော်မှာရှိနေတာလို့ Global Witness လူခွင့်ရဖွဲ့ကြီးကဩဂုတ်လ9ရက်မှာကြေညာချက်ထုတ်ပြန်ပါတယ်။အန္တရာယ်ကြီးတဲ့ဓာတ်ပစ္စည်းတွေတုံးပြီးမြေရှားတက်တူတန့်စင်ထားတဲ့အတွက်ဒီရေရင်တွေအစိတ်တက်နေတာဖြစ်ပါတယ်။တက်တူတန့်စင်ရမှာတုံးတဲ့ဓာတ်အစိတ်တွေကမြက်လက်တက်တွေကနေတဆင့်မြချောင်းတွေလည်းပြန့်နှံ့ကုန်သလိုမြေစီးမြေနှစ်တွေကိုပါအစိတ်ပင့်စေတဲ့အတွက်ဒီမြေမှာတောရိုင်းတရိစံတွေမနေတော့သလိုအိမ်မွေးနွားတွေသေဆုံးတာအယောင်ပြောင်းလာပြီးဖြစ်တဲ့မြချောင်းတွေလည်းငားမရှိတော့တာနဲ့ဒေသခံတွေကိုပါအစိတ်ပင့်တဲ့အနေထားဖြစ်နေပြီလို့ AP ရဲ့ The Sacrifice Zone ကဘာကြီးကောင်းစားရေးအတွက်အဖြစ်ရှိခံနေရတဲ့အနစ်နာခံနေမြေစုံစမ်းမှုစာရမ်းမှာဟောပြထားပါတယ်ဟုတ်ပါတယ်ဒီဒေသမှာမြေရှားတက်တူလို့ခေါ်တဲ့ခင်မီကဘာကြီးအတွက်ကွန်ပျူတာကနေလျှက်စစ်ကားတွေပြန်ပြင်ပြင်းဆွင့်လုပ်ငန်းတွေအတွက်ပါမရှိမဖြစ်လိုအပ်တဲ့ဒီတက်တူတိုက်တွေရှိနေပေမဲ့ဒီအဖို့တန်တက်တူထုတ်လုပ်မှုဟာမြမမျိုးကိုထိကြိုက်စေတယ်လို့မြမလူတို့အတွက်လည်းအကျိုးမရှိဘူးလို့မြမမြေရှားတက်တူကဘာကိုတင်ပို့နေတဲ့ကုမ္ပဏီ58ခုကိုရောမြမမျိုးမှာမြေရှားတက်တူလာပြီးတူးနေတဲ့တရုတ်နိုင်ငံသားတွေနဲ့ကချင်ဒေသခံတွေကိုစုံစမ်းမေးမြန်းပြီးတင်ပြထားတာဖြစ်ပါတယ်မြန်မာနိုင်ငံကနေမြေရှားတက်တူထုတ်လုပ်တင်ပို့မှုဟာ2015ကစပြီးအစတရားလောက်တိုးလာတယ်လို့ကုလသမဂ္ဂကုန်သွယ်ရေးအချက်အလက်တွေမှာဖော်ပြထားပြီးကမ္ဘာအများဆုံးမြေရှားတက်တူတင်ပို့တဲ့တရုတ်ဟာမြန်မာဆီကထောက်ဝက်လင်းပါလောက်ရနေတာဖြစ်ကြောင်းတရုတ်အကောက်ခွန်စီးရင်တွေမှာဖော်ပြထားတယ်လို့ဆိုပါတယ် Global Witness အဖွဲ့ရဲ့ငါးနှစ်တာစောင့်ကြည့်မှတ်တမ်းအရလဲ2016တုန်းကကချင်ပြည်နယ်ရဲ့မြေရှားမိုင်းလက်တဆုပ်စာလောက်သာရှိနေရကနေအခုဆိုစင်ကာပူလောက်ကျယ်ဝန်းတဲ့မြေရှားတက်တူလောက်ကပေါင်း 2,900 ကျော်တွေ့နေရတာဖြစ်ပြီးအခုအချိန်မှာမြန်မာဟာလျှက်စစ်ကားနဲ့လေယာဉ်လျှက်စစ်ထုတ်တာပိုင်ဆက်တွေလိုပြန်ပြင်းပြင်းဆွရင်အတွက်သုံးတဲ့ပစ္စည်းတွေ smartphone နဲ့အိမ်သုံးလျှက်စစ်ပစ္စည်းတွေအတွက်အရေးပါတဲ့လေးတဲ့မြေရှားတက်တူထုတ်လို့ရကမ္ဘာအကြီးဆုံးအရင်းမြစ်ဖြစ်လာနေပြီလို့ဖော်ပြထားပါတယ်မြန်မာမြောက်ပိုင်းကချင်ပြည်နယ်ပန်ဝါဒေသမှာအဖိုးတန်တဲ့လေးတဲ့မြေရှားတက်တူတွေတွေ့ရတယ်လို့ဘူမိပညာရှင်ဦးဆောင်အောင်ကဒီဝေကိုပြောပါတယ်
။လွယ်အောင်မှာနေမျိုးခွက်ထားလေ။ပြီးလွယ်အောင်နဲ့လိုက်လွယ်အောင်ဆိုရင်နေမျိုးခွက်ထား။လေးတယ်မြေရှားနဲ့ပေါ်တဲ့မြေရှားပေါ့။ပန်းပေါ်မှာတွေ့တာ heavy လွယ်အောင်ဖြစ်တယ်။ဒီ heavy လွယ်အောင်တွေကပုံကြီးရဲ့တန်ဖိုးကြည့်တယ်ဈေးပိုရတော့။အဲတော့ပန်းပေါ်မှာထွက်တာဟို turbine နဲ့ dice force ရံဖြစ်တယ်။ဒါ heavy လွယ်အောင်တွေပဲ။ပန်းပေါ်မှာတွေ့တဲ့အမျိုးအစားကတော့ကျက်တိုက်လျင်လုပ်တဲ့နေရာမှာသုံးတယ်။နောက်ပြီးဒီလျှက်စစ်ကားတွေထုတ်တဲ့နေရာမှာသုံးတယ်။အဓိကတော့နောက်ပြီးလေအားလျှက်စစ်လုပ်ရမှာလည်းသုံးတယ်။ဘာမှဟာသူကလေတဲ့မြေရှားဆိုတော့သူကတန်ဖိုးလေးကြည့်တယ
်။ဒီမြေရှားတက်တူတွေကိုပန်ဝါမှာဘလို့ပုံစံနဲ့ထုတ်နေကြတာပါလဲ
။သူအားတလို့ဒရီဟိုးတွေစိုက်ခြင်းတွေတူဖို့မယ်။တူဖို့ပြီးတော့အောက်မှာရေမစိမ့်နိုင်တဲ့ကန်တွေကွန်ကရစ်ကန်လိုမျိုးကိုကံဆဲဆဲကိုပြင်ဆင်ရမှာအဲ့ဒါကိုအလုံးပြင်ဆင်ပြီးမှတော့မှအမိုနီယံဆัลဖိတ်ကိုသူကခေအားနဲ့ပန်းထည့်လိုက်တာအထက်ဒီတွင်းနေတယ်ပေါ့နော်ဒီအမိုနီယံဆัลဖိတ်တွေကဒီအထက်မှာရှိတဲ့ဟိုဓာတ်တူတွေကိုသွားပြီးသူကလီရှင်လုပ်တယ်အစားပြီးရင်ပျော်ဝင်နေတယ်ပြီးရင်ဒီအငဲကြီးတွေသူကဟိုဖယ်ထုတ်ပြီးတယ်ဒီကနေပြီးရင်ဒီကက်မီတယ်ရဲ့စားပြီးရင်သူကသူအဆဲဆဲနဲ့ဆောပိုင်းလှုပ်ဟတဲ့ကံတွေတဲ့ကိုသူကလည်းသူသိဝင်ကြတော့ဒီဝင်စီဝင်နေတဖြည်းဖြည်းနဲ့သစဉ်နဲ့မြေရှားပျော်ရည်တွေရရှိတာတော့အဲနောက်ဆုံးမှကြာရင်တော့မြေရှားပြီးွားပျော်ရည်တွေဆဲရောက်လာတယ်အ ဒီပြည်ပပြောရည်တွေဆေးရောက်လာတဲ့အချိန်မှာရရတော့သူတို့ကနောက်ထပ်အမိုနီယံကာဘွန်နိတ်ဒါမှမဟုတ်အောက်ဆာလိတ်အဆဲကိုသုံးပြီးဒီထဲကိုထည့်ပြီးသူကမြေရှားဒီအရည်ကနေပြီးမြေရှားအခဲလေးတွေကိုဖြစ်စေတယ်ဒီလွယ်ရအောင် precipitate ဒီအခဲလေးတွေကိုရရှိလာတော့အဲ့ဒါကိုသူတို့ခဲလာတဲ့အချိန်မှာဆဲယူတယ်ဆဲယူပြီးရင်အပူပေးတယ်အပူပေးပြီးတဲ့အချိန်မှာတော့ကျွန်တော်တို့လွယ်ရအောင်အောက်ဆိုက်ကိုရရှိပြီဖြစ်တယ်ဒီနေ့ကဘလောက်တိ recover ဖြစ်ဆိုတော့ over 90% ဒီ recover ဖြစ်တယ်ကိုယ်ဆက်ရခံတော့ကြော်တီသတ္တုဖိုင်းနိုင်တာပေါ့နော်ဒါကသူတို့တရုတ်ပြည်ဒီကျန်းစီပြည်နယ်တခြားမှာလုပ်နေတဲ့မြေရှားမိုင်းတွေကဒီ method ကိုပဲသုံးတယ်အဲ့ငယ်လို့ပြောတော့ insight to leaching method ပေါ့နော
်အခုလိုမြေရှားသတ္တုကန့်စင်မှုဟာတဘာဝဝန်းကျင်ကိုအတော်ပျက်စီးနေတာပါအရင်ကမြေရှားသတ္တုအဓိကထောက်တဲ့ American ကတဘာဝဝန်းကျင်ပျက်စီးတာကြောင့်ရောထုတ်လုပ်စိတ်ကြီးတာကြောင့်မှာ1980မှာတရုတ်ပြည်ကနေတင်သွင်းဖို့လှုပ်လာတယ်လို့အဲ့ဒီအချိန်ကတရုတ်ခေါင်းဆောင်ကလည်းမြေရှားထုတ်ဖို့အားပေးတာကြောင့်တရုတ်ပြည်မှာတောင်းနဲ့ချီတဲ့တနိုင်တပိုင်းမြေရှားထုတ်လုပ်သူတွေပေါ်လာပါတယ်။ဝင်ငွေကောင်းတဲ့မြေရှားထုတ်လုပ်မှုကြောင့်တရုတ်ပြည်ရင်စိုက်ပျိုးမြေတွေကိုထိကိုက်လာတဲ့နောက်2021မှာတော့တရုတ်အစိုးရကတင်းကျပ်တဲ့ရှင်းမြင့်တွေကိုချမှတ်လာတဲ့အတွက်မြေရှားတူးဖော်မှုကျွမ်းကျင်တဲ့တရုတ်လူမျိုးတွေအင်းကြီးချင်းမြန်မာနိုင်ငံတဲတရားမွန်လာရောက်တူးဖော်လာကြတာဖြစ်ပါတယ်။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာဒီလုပ်ငန်းကိုမြန်မာစစ်တပ်နဲ့ဆက်သွယ်ဆောင်ရွက်နေတဲ့ကချင်လက်နက်ကိုင်ကဦးစီးနေတဲ့အတွက်ဒေသခံတွေအချို့မြန်မခံစားရတယ်လို့အန်ဒီယာဘာဖြစ်စေတာကြောင့်ဒီတရားမွန်မြေရှားတပ်တို့တူးဖော်တဲ့လုပ်ငန်းတွေကိုပိတ်သိမ်းဖို့လိုအပ်တယ်လို့အစိတ်သင့်တောင်တန်းအစိုးရခံစားထုတ်ပြန်တဲ့ Global Witness ရဲ့ CEO Mike Davis က VOA ကိုပြောပါတယ
် It needs to be shut down in Myanmar to make sure that these rare earths which
are going to be used for the future of human evolution and sustainability ကဘာလုံးဆိုင်ရာထုတ်ကုန်ကွင်းဆက်တွေဖြစ်မလာစေရေးတရားစီဖို့မြန်မာနိုင်ငံမှာလုပ်နေတဲ့မြေရှားတပ်ထုတူးဖော်တဲ့လုပ်ငန်းတွေကိုပိတ်သိမ်းဖို့လိုအပ်နေပါတယ
် IAEA အပြည်ပြည်ဆိုင်ရာစွမ်းအင် agency ရဲ့ခန့်မှန်းချက်အရ2040မှာကဘာမြေရှားတပ်ထုလိုအပ်ချက်ဟာအခုထက်ရာခိုင်နှုန်း300ကနေ900လောက်ထိတိုးလာနိုင်တယ်လို့ခန့်မှန်းထားတဲ့အတွက်မြန်မာနိုင်ငံကအစိတ်အသင့်တောင်းတတွေအတွက်အန်ဒီမသေးလာဘူးဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
တော့ကင်မျိုးတဲ့အပတ်စဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍဖြစ်ပါတယ်ခင်ဗျာ။ VOA အထုတ်လင်းချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ဂီတိုက်ကပြောပြမှာဖြစ်ပါတယ်ဗျာ
။ရုရှားတပ်တွေကရော့ကက်ဒုံးကျင်နဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ယူကရိန်းဘက်ကအခိုင်အမာပြောနေတဲ့နျူကလ িয়ার စွမ်းအင်သုံးဓာတ်အပိစက်ရုံကိုချက်ချင်းဝင်ရောက်စစ်ဆေးခွင့်ပေးဖို့ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။ဥရောပရဲ့အခြေဆုံးဇာပိုရီဇာရီဒါအပိစေယုံတဝိုက်ကိုရုရှားဘက်ကနောက်ထပ်ပြစ်ခတ်မှုရှိတယ်လို့လည်းယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီကပြောဆိုထားပါတယ်။အမေရိကန်သမ္မတဟောက်ဒေါ်နယ်ထရန့်ရဲ့အပန်းဖြေအိမ်ကိုရှာဖွေမှုအတွင်းပြည်သူ့စုံစမ်းစစ်ဆေးရေးဘူရို FBI ကသိသိရမိတဲ့အထက်ထိတ်တန့်လျှို့ဝှက်ဆင့်တတ်မှတ်ထားတဲ့မှတ်တမ်းတွေပါဝင်ကြောင်းတရားရုံးမှတ်တမ်းတွေမှာဖော်ပြထားပါတယ်။ဒီသတင်းပတ်အစောပိုင်းကဖလော်ရီဒါပြည်နယ်မှာရှိတဲ့မိုင်လာကိုအိမ်ကိုတင်းနှံလာနေကရုတ်တရက်ဝင်ရောက်ရှာဖွေခွင့်ပြုခဲ့တဲ့ဝရမ်းနဲ့သိသိရမိတဲ့စင်းကိုပြည်သူ့တရားသူကြီးကအများပြည်သူသိရှိအောင်တောက်ချနေကထုတ်ပြန်လိုက်တာဖြစ်ပါတယ်။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရဲ့ထိုင်ဝမ်ခီးစဉ်ကိုတရုတ်ကအလွန်အကျွံတုံ့ပြန်တာဟာထိုင်ဝမ်ရေလက်ချအနေအထားကိုပြောင်းလဲဖို့ကြိုးစားတဲ့အကြောင်းပြချက်တစ်ခုသာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုရဲ့အင်ဒိုပစိဖိတ်ဒေသပူးပေါင်းဆောင်ရွက်ရေးတာဝန်ခံကတ်ကမ်ဘဲကတောက်ချာနေမှာပြောဆိုလိုက်ပါတယ်ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးမစ်ရှဲဘက်ရှလဲရဲ့ရှေ့သတင်းပတ်ထဲသွားမဲ့ပထမဆုံးအကြိမ်ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အတွင်းမှာတော့ဒုက္ခသည်တပ်တန်းနီးပါးနေထိုင်နေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုလည်းတွားရောက်မှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရရဲ့ဖိတ်ကြားချက်နဲ့ရှေ့သတင်းပတ်တင်းင်းကနေနေ့ကနေဗုဒ္ဓဟူးနေ့အထိခီးသွားမဲ့အကြောင်းမဟာမင်းကြီးယုံကတောက်ကြံနေမှာကြေညာထားပါတယ်ရှင
်။ကျေးဇူးပါခင်ဗျာ။သတင်းချင်းရုပ်ကိုမတ်တင်ခီတိုက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုနာသန်ကာမီနဲ့ချာစတန်မော့ခ်တို့ဖြစ်ကြပါတယ် ဒီကနေ့မနက်ခင်း VO ရဲ့အစီအစဉ်လေးကိုလှိုင်းဒိုမီတာ24/40/51နဲ့ VO ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးလူရင်းဆန္ဒပြည့်ဝနိုင်တဲ့နေ့တစ်နေ့ဖြစ်ကြပါစေ။ VO ကိုရှုစားနားဆင်ကြတဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.